Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်2019ခုနှစ်ဇူလိုင်လ7ရက်တောက်တန်နေမနက်ကင်ဗီအမေရိကန်တန်စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါဟောင်းမိုရှိလက်ချက်မှာဗြိတိရှ်အရင်နှင်းတင်သင်းဘောကိုအီရန်စစ်သင်းဘောကလမ်းပိတ်ဖို့ကြိုးစားခဲ့တယ်လို့ဗြိတိန်အစိုးရကပြောကြားလိုက်ပါတယ်။လာမယ့်နှစ်ထဲအမေရိကန်နိုင်ငံတကောင်ရှင်းကောက်ရာမှာနိုင်ငံသားဖြစ်မှုဆိုင်ရာမေးခွန်းကိုထည့်သွင်းဖို့အတွက်အုပ်ချုပ်ရေးအမိန့်ကိုမသုံးတော့ဘူးလို့သမ္မတထရမ့်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာအခုရခိုင်ပြည်နယ်ကိုတွားရောက်နေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမှမြသစင်အောင်။
ထုတ်ခုတ်ခဲ့ပါရှင်သတင်းနဲ့ကြီးညာပြီးမှနားဆင်ရမယ့်သတင်းလွှာရီထဲမှာဆိုရင်တော့အမျိုးသားပြည်လည်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဘဟုဌာန NRPC နဲ့ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီ RCSS တို့နေပြည်တော်မှာကြာတာပြည်နေ့ကတွေ့ဆုံဆွေးနွေးရမှာဘာတွေကိုအဓိကထားဆွေးနွေးခဲ့ကြပါသလဲ
အဓိကကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာကိစ္စအများဒီအပိုင်း1ဆွေးနွေးပါတယ်အဲ့မှာတော့အဓိကကတော့အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးကိစ္စဆွေးနွေးပါတယ်တရားဝင်ဆွေးနွေးပွဲတွေပြန်လည်ဆက်တင်နိုင်လို့
ဆွေးနွေးပွဲဆွေးနွေးပြီးနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေးကပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူဘူးဒီတောင်မြို့နယ်မှာရွာသားတွေထိမ့်သိမ်းခံနေရတာတပတ်ကျော်ရှိနေပြီဖြစ်တဲ့အကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးရာသီအတွင်းရေကြီးမှုတွေကြောင့်ဒုက္ခသည်စခန်းတွေမှာစိုးရိမ်စရာအခြေအနေတွေရှိတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါရှင
်။ဟောင်းမိုရှင်လက်ချက်ကိုဖြတ်နေတဲ့ဗြိတိရှ်ရေနံတင်သင်းမောကိုအီရန်စစ်သင်းမောတွေကနေလမ်းပိတ်ဖို့စူးစမ်းခဲ့ကြတယ်လို့ Britain အစိုးရကချက်တပြိနေမှာပြောကြလိုက်ပါတယ်။အခင်းဖြစ်ပေါ်တဲ့နေရာမှာအီရန်သင်းမော၃ဆင်းပါဝင်ပတ်သက်နေကြောင်းနဲ့ Britain စစ်သင်းမောကြီးကနှုတ်အဖြင့်သတိပေးတော့မှပြန်ဆုတ်သွားကြကြောင်း British အစိုးရအကြေညာချက်မှာဖော်ပြပါတယ်။ Britain အခုလိုဆွဆွဲမှုကမမှန်ကန်ကြောင်းအီရန်တော်လှန်ရေးအဆောက်အအုံ IRGC ကနေညင်ဆိုပါတယ်။ First call အီရန်အစိုးရတပိုင်းသတင်းဌာနကတော့IRGC ရေးဆက်သင်းမောတွေဟာသူတို့လုံယုတ်လုံဆန်တာဝန်တွေကိုထမ်းဆောင်နေတာတဖြစ်ပြီးတခြားနိုင်ငံကသင်းမောတွေအထူးသဖြင့်ဗြိတိရှ်သင်းမောတွေနဲ့ထိတိုက်တိုးတာမျိုးမရှိဘူးဆိုတဲ့အကြေညာချက်ကိုဖော်ပြထားတာပါ။အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Morgan O'Dakos ကအီရန်ရေးဆက်ဟာဗြိတိရှ်လမ်းလွှင့်ထူထားတဲ့ British Heritage သင်းမောရဲ့လမ်းကြောင်းကိုနှောက်ယှက်ဖို့နဲ့ချိန်ချောက်ဖို့တရားမွန်ကြိုးပမ်းခဲ့တယ်လို့ပြောကြားလိုက်ပြီးဒီ IRGC ရေထက်ကိုပြစ်တင်ရှုံချလိုက်ပါတယ်။ဒါပြန်အထူးအရေးပါတဲ့ဒီရေလမ်းကြောင်းမှာကုန်သင်းမော်တွေလွတ်လပ်စွာသွားလာခွင့်ရှိအောင်လှုပ်ဆောင်ခဲ့တဲ့ Britain ရေထက်ရဲ့လုပ်ရက်တွေကိုချီးကျူးကြောင်းပြောပါတယ်။ EU ဥရောပတမကဒဏ်ခတ်ရေးယူမှုကိုချိုးဖောက်ပြီးစီးရီးယားကိုရင်းနှီးတင်ပို့ဖို့အတွက်လုပ်နေတယ်ဆိုတဲ့သံသယကြောင့်အီရန်ရင်းနှီးတင်သင်းမော်ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Britain က Gibraltar ကမ်းလွန်မှာဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီး Britain ဟာဒီအတွက်အကျိုးဆက်တွေရင်ဆိုင်ရမယ်လို့အီရန်သမ္မတဟက်ဆန်ရိုဟာနီကဗိုလ်တဖူးနစ်မစ်မှာပဲတတိပေးခဲ့တာလည်းဖြစ်ပါတယ်
တရားရေးလုပ်ငန်းတွေမှာနှောက်ယှက်ဟန်တားမှုအကျင့်ပြတ်ချစားမှုနေဆက်ဒေသမှာတရားမဝင်လာကြတဲ့မိသားစုတွေနဲ့ကလေးတွေကိုခွဲခြားထိန်းသိမ်းထားတဲ့မူဝါဒတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရာမှာ American သမ္မတ Donald Trump နဲ့သူ့ရဲ့ American သမ္မတ Donald Trump ရဲ့လက်ရှိနဲ့အရင်အစိုးရအရာရှိတွေနဲ့ရွေးကောက်ပွဲမဲဆွယ်ရေးအဖွဲ့ဝင်တွေကိုစင့်ခေါ်နိုင်တဲ့အမိန့်စာကိုထုတ်ပြန်မှုအောက်လွှတ်တော်တရားရေးကော်မတီကခြားတာပတိနေမှာမဲခွဲဆုံးဖြတ်တည်ပြုခဲ့ပါတယ်အလို့တော်တရားရေးကော်မတီဥက္ကဋ္ဌဂျာရိုနာဒီယာကတောင်းဆိုတဲ့စာရွက်စာတမ်းတွေနဲ့ကြားနာမှုတွေမရသေး၍ကျွန်တော်တို့နားနာနေမှာမဟုတ်ဘူးလို့လည်းပြောပါရယ်။အစိုးရအဖွဲ့ဝင်တွေကိုမေးမြန်းခွင့်ရဖို့နဲ့အထောက်အထားတွေတောင်းခံရမှာသမ္မတအိဖြူတော်နဲ့အစိုးရဌာနတွေကပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတဲ့အပေါ်ကော်မတီမှဥဆောင်နေတဲ့အတိုက်ခံဒီမိုကရက်တွေကစိတ်ပြတ်နေကြတာဖြစ်ပါရယ်။သမ္မတရဲ့ Republican Party ဝင်အမတ်တွေကတော့ဒီမိုကရက်တွေရဲ့စုံစမ်းစစ်ဆေးမှုတွေကအချိန်ဖြုန်းတဲ့ကိစ္စအဖြစ်ဝေဖန်နေကြသလိုအင်ဖီရောတိုင်ဖင်ခံဟောင်း Don McGahn အပါအဝင်တာဝန်ရှိသူတချို့ကိုကော်မတီရဲ့မိကွန်းတွေကိုမဖြေချဖို့အင်ဂျီဘူတော်ကညွှန်ကြားထားရပါတယ်။အမိစာထုတ်သည်မထုတ်သည်မဲခွဲဆုံးဖြတ်ပွဲနှိကက်လာတဲ့အချိန်တုန်းမှာတော့သမ္မတ Trump ကတော်လောက်ပါပြီအလုပ်ပြန်လုပ်ကြပါဆိုပြီး Twitter ကနေဝေဖန်ခဲ့ပါတယ်။အောက်လွှတ်တော်တရားရေးကော်မတီကစစ်ခေါ်စာထုတ်မဲ့အမည်စင်းနဲ့မှာသမ္မတရဲ့အကြီးတန်းအကြံပေးဂျာရက်ကူရှနာမြို့သားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဟောင်းမိုက်ကယ်ဖလင်းအင်ဖီရိုအရာရှိချုပ်ဟောင်းဂျွန်ဂယ်လီရှင်းနေချုပ်ဟောင်းဂျက်ဖ်ဆက်ရှင်နဲ့လက်ထောက်ရှင်းနေချုပ်ဟောင်းရော့ရိုဆန်စတိန်တို့ပါဝင်နေပါတယ်
American ပြည်ထောင်စုမှာ10နှစ်တကြိမ်ကောက်ယူတဲ့သံဃောင်းဆင်းကိုနောက်နှစ်ထဲကောက်ယူတဲ့အခါမှာအငင်းပွားပွဲနိုင်ငံသားဖြစ်မှုဆိုင်ရာမေးခွန်းကိုထည့်သွင်းဖို့အတွက်သမ္မတဒေါ်နယ်ထရန့်ကအုပ်ချုပ်ရေးအမိန့်ကိုသုံးတော့မှာမဟုတ်ပါဘူး။ဒီလိုမေးခွန်းထည့်သွင်းမဲ့အစားနိုင်ငံတွင်းကနိုင်ငံသားဖြစ်သူနဲ့နိုင်ငံသားမဟုတ်သူအရေးအတွက်ကိုသိနိုင်အောင်အတွက်လိုအပ်တဲ့မှတ်တမ်းမှတ်ရာအလုံးကိုအစိုးရအဖွဲ့အစည်းအလုံးကကုသရောင်းဝယ်ဝင်ကြီးဌာနကိုပေးအပ်ဖို့အတွက်အုပ်ချုပ်ရေးအမိန့်ကိုလက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်။၎င်းဆင်းကောက်ယူရမှာသမ္မတထရန့်ထပ်မှန်ပြီးတော့ထည့်သွင်းလိုတဲ့မေးခွန်းကိုနိုင်ငံတော်တရားရုံးကလွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကပယ်ချခဲ့တာပါ။ဒါမှမယ့်ဆန္ဒရှင်တွေရဲ့ရပိုင်ခွင့်ကိုကာကွယ်ဖို့လို့ပြောပြီးတော့9မယ်4မယ်နဲ့ပယ်ချခဲ့တာဖြစ်ပြီးဒါကနှစ်ပေါင်း80အတွင်းပထမဆုံးချိန်လည်းဖြစ်ပါတယ်။ဒါပေမဲ့သမ္မတကဒီမေးခွန်းကိုထည့်သွင်းဖို့အတွက်အကြောင်းပြချက်ပေးနိုင်တယ်လို့လည်းနိုင်ငံတော်တရားရုံးကကန့်လန့်ခဲ့တာပါ။သမ္မတကလည်းနိုင်ငံတော်တရားရုံးရဲ့ဆုံးဖြတ်ချက်ကိုပယ်ချဖို့အတွက်နှီးလန်းတွေစဉ်းစားနေကြောင်းပြီးခဲ့တဲ့သတင်းပတ်တုန်းကပဲပြောခဲ့တယ်လို့အဲ့ဒီထဲမှာအုပ်ချုပ်ရေးအမိန့်သုံးမယ်နှီးလန်းလည်းပါနေတာပါ။ဒီလိုအုပ်ချုပ်ရေးအမိန့်ကိုသုံးမယ်ဆိုရင်နောက်ထပ်တရားရေးဆိုင်ရာစိန်ခေါ်မှုအသစ်တွေနဲ့ရင်ဆိုင်ရဖို့ဖြစ်လာနိုင်ပါတယ်။
အမေရိကန်တပ်ဖွဲ့တွေရဲ့ပူတွဲစစ်ဦးစီးချုပ်ဥက္ကဋ္ဌဖြစ်သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားသူကြီးတပ်ဗိုလ်ချုပ်ကြီးမတ်ခ်မီလီကအမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်ကနေအချိန်မတိုင်ခင်ရုတ်သိမ်းမယ်ဆိုရင်မဟာဗျူဟာအမှားတစ်ခုဖြစ်လိမ့်မယ်လို့ဆိုပါတယ်။ပူတွဲစစ်ဦးစီးချုပ်ဥက္ကဋ္ဌဖြစ်သူ့ကိုရွေးချယ်ခန့်အပ်ဖို့အတွက်အမေရိကန်အထက်လွှတ်တော်မှပြုလုပ်တဲ့ကြားနာပွဲမှာသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဒီမှာချက်ဟာနှစ်20ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေးအမေရိကန်နဲ့တာလီဘန်တွေအကြားဆေးဆက်ဆွေးနွေးပွဲတွေလုပ်နေခြင်းနဲ့လည်းတိုက်ဆိုင်လို့နေပါတယ်။အာဖဂန်အတွင်းဖြစ်စဉ်ကနှိကွေးသလိုစိတ်မချမ်းမြေ့စရာကောင်းပြီးခက်ခဲပါတယ်။ကျွန်တော်ဘဝတော်တော်များများအာဖဂန်မှာကုန်ဆုံးခဲ့ရပေမဲ့ဒါဟာလိုအပ်ချက်လို့ကျွန်တော်ယူဆပါတယ်လို့ဗိုလ်ချုပ်ကြီးမတ်ခ်မီလီကပြောပါတယ်။စစ်နဲ့ဆေးဆက်ဆွေးနွေးပွဲမှာရရှိနေတဲ့တိုးတက်မှုတွေကစစ်ပွဲပြီးဆုံးမှုဥတည်နေတယ်ဆိုတာကိုသူသိပါတယ်လို့လည်းပြောပါတယ်။အာဖဂန်ကနိုင်ငံရဲ့ချားတက်တွေအားလုံးရုတ်သိမ်းဖို့အမေရိကန်ကသဘောတူညီရမယ်အချက်နဲ့အပြန်အလှန်အပြင်တာလီဘန်တို့ကအာဖဂန်ကိုဝင်ရောက်လာမဲ့ပြပကျန်းဖက်သမားတွေကိုအားပေးလက်ခံခြင်းမပြုရဘူးဆိုတဲ့အချက်တွေကိုဆွေးနွေးပွဲမှာအဓိကထားဆွေးနွေးနေတာဖြစ်ပါတယ်။အီရန်နဲ့ပတ်သက်ပြီးဆက်ဆံရေးတင်းမာတာနဲ့ပတ်သက်လို့2015ခုနှစ်မှာရရှိတဲ့ JCPOA လို့ခေါ်တဲ့နိုင်ငံတကာသဘောတူစာချုပ်ကနေအမေရိကန်နိုင်ငံနှုတ်ထွက်ကြတဲ့ကအီရန်ဟာရန်လိုတဲ့လှုပ်ရှားမှုတွေခက်စိတ်စိတ်လှုပ်လာတယ်လို့လည်းဗိုလ်ချုပ်ကြီးမတ်ခ်မီလီကပြောပါတယ်ခင်ဗျာ။
ပြည်ဝင် American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Christine Skrishna Bugna နဲ့အဖွဲ့ဟာကျတဲ့ပရင်းတွေကစစ်တွေမြို့မှာရခိုင်မျိုးသားပါတီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့မင်းကန်ရက်ကဖုန်ကြီးကြောင့်မှာယာယီခိုလုံးနေတဲ့ဆေးဘေးရှောင်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒါ့အပြင်မြေပုံမှာရှိတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုလည်းတွေ့ရောက်ခဲ့တာပါ။စစ်တွေမြို့ကအရက်ဖက်ဖွဲ့စည်းတွေနဲ့တွေ့ဆုံချိန်မှာဆေးဘေးရှောင်ရဲ့အရေးပါဝင်ရခိုင်ပြည်နယ်ရင်းလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးပုံမှန်လေးနဲ့ဆွေးနွေးခဲ့ကြတယ်လို့ရခိုင်မျိုးသားပါတီကပြောပါတယ်။အင်္ဂါနေ့ကစတင်တဲ့ Miss Bugna ရဲ့ခုနှစ်ချိန်မြောက်မြန်မာနိုင်ငံခီးစဉ်အတွင်းရခိုင်ဒေသကိုနှစ်ရက်ကြာတွေ့ရောက်ဖို့စီစဉ်ထားတာဖြစ်ပါတယ်။အထူးကိုယ်စားလှယ်ဟာမြန်မာနိုင်ငံကိုနှစ်လတကြိမ်လာရောက်နေတာဖြစ်ပြီးဒီတစ်ချိန်မှာ4-5ရက်လောက်နေဖို့ရှိတယ်လို့နိုင်ငံချိုင်းဝန်ကြီးဌာနတာဝန်ရှိသူတူက VOE ကိုပြောပါတယ်။တောက်ကြနေမှာတော့နေပြည်တော်မှာအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေတာပါ။
American သမ္မတ Donald Trump ကတရုတ်နိုင်ငံဟာ American စိုက်ပျိုးရေးထွက်ကုန်တွေကိုဝယ်ယူဖို့ပေးထားတဲ့ကိရိကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်နေတယ်လို့ကြတာပရင်းကဆွဆွဲလိုက်ပါတယ်။အခုလို Twitter ကနေဆွဆွဲချက်ဟာနှစ်နိုင်ငံကုန်သွယ်ကိုယ်စားလှယ်တွေအကြားမေလအတွင်းကပြက်လူနီးပါးဖြစ်ခဲ့တဲ့ဆွေးနွေးပွဲတွေပြန်လည်စတင်ခဲ့တဲ့အခုသတင်းပတ်အတွင်းထွက်ပေါ်လာတာဖြစ်ပါတယ်။နေဆက်မှာ Mexico လုံနေတာတွေတိတ်ကောင်းနေပြီမဲ့တရုတ်နိုင်ငံကတော့ကျွန်တော်တို့ရဲ့လက်သမားကြီးတွေစီကဝယ်မယ်လို့ပြောထားတဲ့စိုက်ပျိုးရေးထွက်ကုန်တွေနဲ့ပတ်သက်ပြီးစိတ်ပျက်အောင်လုပ်နေပါတယ်။သိမကြခင်ဝယ်မယ်လို့မျှော်လင့်ပါတယ်လို့လည်း Twitter မှာရေးသားခဲ့ပါတယ်။တရုတ်ကုန်ပစ္စည်းတွေအပေါ်ဒေါ်လာဘီလီယံ300တန်ဖိုးရှိတဲ့အခွန်စစ်ကြမှုမလုပ်တော့တာကြောင့် American Truck အစားအသောက်နဲ့စိုက်ပျိုးရေးထွက်ကုန်ပမာဏအမြောက်အများကိုတရုတ်နိုင်ငံကဝယ်ယူလိမ့်မယ်ဆိုပြီး G20 Osaka ထိပ်သီးဆွေးနွေးပွဲအပြီးမှာသမ္မတ Trump ကကြေညာထားခဲ့တာပါ။အခုလိုကုန်သွယ်ရေးကိစ္စညှင်းပွားတာမှာတရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာလုံငွေပြနေတာကိုရှော့ချဖို့ဟာသမ္မတ Trump ရဲ့အဓိကရည်မှန်းချက်ဖြစ်ပြီးတရုတ်နိုင်ငံဟာ American ဤပညာတွေကိုခိုးယူနေတယ်လို့လည်းသူကဆွဆွဲထားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကလေးကနှစ်နိုင်ငံအကြားအပြန်အလှန်အခွန်တိုးမြင့်ကောက်ခံခဲ့တဲ့တန်ဖိုးပမာဏဟာအခုဆိုရင် American Dollar Billion 360ရှိနေပါပြီခင်ဗျာ။
ဆူဒန်မှာအာဏာသိမ်းမှုအတွက်ကြိုးပမ်းမှုတရက်ကိုလက်ရှိအုပ်ချုပ်နေတဲ့ဆူဒန်စစ်ကောင်စီကတားဆီးလိုက်ကြောင်းထိပ်တန်းဗိုလ်ချုပ်ကြီးဂျမောင်းအိုမာကကျယ်စပရင်းနေမှာနိုင်ငံတော်ရုပ်တံကကြေညာလိုက်ပြီးတော့အာဏာသိမ်းမှုအတွက်ကြိုးစားတဲ့အရာရှိ12ဦးနဲ့စစ်သား4ဦးကိုလည်းဖမ်းဆီးလိုက်ကြောင်းပြောပါတယ်။ဆူဒန်မှာလူလူအုံကြွမှုကနေအာဏာရှင်အိုမာဘအဲပါရှာကဧပြီလရုံးကစစ်တပ်ကနေဖြုတ်ချခဲ့ပြီးတဲ့နောက်မှာအရက်ဖက်ဆန္ဒပြသူတွေနဲ့အုပ်ချုပ်ရေးတာဝန်ယူထားတဲ့စစ်ကောင်စီတို့ကြားနိုင်ငံရေးမတည်ငြိမ်မှုတွေအဆုံးသတ်ဖို့သဘောတူညီမှုရချိန်မှာပဲအခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။စစ်ကောင်စီကဗိုလ်ချုပ်ကြီးဂျမန်းအိုမာကနိုင်ငံတော်ရုပ်တံကနေကြေညာရမှာဆူဒန်စစ်တပ်နဲ့အမျိုးသားထောင်လိုင်းရေးနဲ့လုံခြုံရေးတပ်ဖွဲ့ကအရာရှိတွေနဲ့စစ်သားတွေဟာအာဏာသိမ်းကိုကြိုးစားခဲ့ကြအောင်တချို့ဟာအငိမ့်စားယူထားသူတွေဖြစ်ကြောင်းပြောပါတယ်။ဒါပြင်ဖမ်းဆီးလိုက်တဲ့အရာရှိ12ဦးထဲမှာ5ဦးကအငိမ့်စားတွေဖြစ်ပြီးလုံခြုံရေးတပ်တွေကအာဏာသိမ်းမှုအတွက်ကြိုးပမ်းကြတယ်လို့ပြောပါတယ်
။စိုက်ပျိုးမီအနီးအနားမှာဇီဝမျိုးကွဲမျိုးစုံရှိတဲ့ဟာလယ်သမားတွေအတွက်အံ့ဩဖွယ်ရာအကျိုးအမြတ်ရရှိစေတယ်လို့သုတေသနတရက်ကဆိုပါတယ်။စိုက်ပျိုးမီအနီးဝန်းကျင်မှာအပင်ပေါင်းစုံနဲ့ဒရိတ်ဆန်တရဝပေါင်းစုံရှိတဲ့အကြောင်းလယ်သမားတွေဟာမိုးခေါင်တဲ့အချိန်မှာတော့ငွေရေးကြေးအရအကျိုးခံစားရတယ်လို့ဆိုပါတယ်။ဒေသအနီးအနားမျိုးကွဲတွေပို့ဆောင်လေပိုအကျိုးခံစားရလေပါလို့အမေရိကန်နိုင်ငံ University of British Columbia တက္ကသိုလ်ကသုတေသနပညာရှင်တွေကပြောပါရယ်မြို့သူတည်နံကိုဇီဝမျိုးစုံအများပြရှိတဲ့နေရာနဲ့အ ਨੇ ချင်းရှာရှိတဲ့နေရာတွေမှာစိုက်ကြည့်မယ်ဆိုရင်ထွက်ကုန်တွေအပေါ်အကျိုးသက်ရောက်မှုမတူတာကိုတွေ့ရမှာပါလို့အဲ့ဒီတက္ကသိုလ်ကပမောက္ခ Frederick Nowak ကပြောပါရယ်ပြားပရုံးလိုဝက်မုံကူတရိတ်ဆန်လေးတွေနဲ့ပင့်ကိုလိုအကောင်လေးတွေဟာပြကောင်တွေနဲ့ပိုးတောင်မှလိုတည်နံဖြတ်ပိုးတွေကိုစားတောက်ပြီးအပင်တွေကိုအကာအကွယ်ပေးတာဟာအရေးကြီးတဲ့အချက်ချက်ဖြစ်ပြီးဇီဝမျိုးကွဲတွေရှိတဲ့ကြောင့်တိနံတွေမိုးခေါင်တဲ့တံကိုပို့ပြီးခန္ဓာရည်ရှိတဲ့ဆက်ဆက်မှုကိုရှာဖွေဖော်ထုတ်နိုင်မယ်လို့လည်းပမကန်တွေကမျှော်လင့်နေပါတယ်ခင်ဗျာ
တောက်ကြမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတဲ့နဲ့ကိုရင်မင်းထွန်းတို့ပြောပြပေးကြတာပါရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မနေ့ကြာတာပြည်နေ့ကနေပြီးတော့မှအမျိုးသားပြည်လည်သင်မြေရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီ RCSS တို့တွေ့ဆုံဆွေးနွေးရမှာတနည်းနီးပါးလောက်ရပ်ဆိုင်းနေတဲ့21ရာစုပင်လုံးအပါအဝင်တရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ပြီးတော့စတင်နိုင်ရေးအပါအဝင်အပြည့်ရဲ့ဒေတာတွေမှာဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နိုင်ရေးအတွက်အဓိကထားဆွေးနွေးခဲ့ကြပါတယ်တစ်ဆက်တည်းမှာပဲအစိုးရဘက်က21ရာစုပင်လုံးအစည်းအဝေးကိုဒီနှစ်ဒီဇင်ဘာလဒါမှမဟုတ်နောက်နှစ်ဇန်နဝါရီလမှာကျင်းပဖို့အတွက်အဆိုပြုခဲ့ပါတယ်ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့အမျိုးသားပြည်လဲတင်မြည်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ဒီကနေ့တွေ့ဆုံခဲ့တာဟာတတိယအကြိမ်21ရာစုပင်လုံးအစည်းအဝေးနောက်ပိုင်း၈ကြိမ်မြောက်တွေ့ဆုံတာဖြစ်ပါတယ်။ဒီကနေ့အဓိကဆွေးနွေးရဲ့အချက်တွေကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။
အဓိကကတော့ငင်းချားရေးလုပ်ငန်းစဉ်ဆိုင်ရာကိစ္စအများဒီအပိုင်းတစ်ဆွေးနွေးပါတယ်။အဲ့မှာတော့အဓိကကတော့အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကျမနိုင်ရေးကိစ္စဆွေးနွေးပါတယ်တရားဝင်ဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့ဆွေးနွေးပါတယ်နောက်ပြည်တော်စုညီညာရေးညီလာခံ21ရာစုပင်လုံးစတုထအစည်းအဝေးကျမနိုင်ရေးကိစ္စပေါ်မှာသဘောထားတွေဆွေးနွေးပါတယ်နောက်ဒုတိယပိုင်းအနေနဲ့ဒေသဖွံ့ဖြိုးရေးကိစ္စတွေဆွေးနွေးပါတယ်အဲ့ဒါတော့အထူးသဖြင့်ကတော့ကျွန်တော်တို့မုံထော်ဒေသဖွံ့ဖြိုးရေးကိစ္စနောက်နံပါတ်ခွန်မြောက်ချမ်းဖွံ့ဖြိုးရေးကိစ္စနောက်တစ်ချက်ကစာတင်ကျောင်းနဲ့ကြည်လက်စေပေကံတွေဆောက်လုပ်ရေးကိစ္စဒီပိုင်းတွေဆွေးနွေးပါတယ်
ပြီးခဲ့တဲ့နှစ်ကကျင်းပတဲ့21ရာစုပင်လုံးတတိယအစည်းအဝေးမတိုင်မီ RCSS ကရှမ်းပြည်နယ်အတွင်းမြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲအကျိုးစီးပွားတွေကျင်းပရမှာတမရော်ကပိတ်ပင်တားမြစ်တာတွေရှိခဲ့တဲ့နောက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်ခဲ့ပါဘူးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးအတွက်ဒီကနေ့ဆွေးနွေးပွဲမှာရရှိတဲ့သဘောတူညီချက်ကို RCSS ရဲ့အတွေ့အမှုနှင့်ဗိုလ်မှူးကြီးဆိုင်ငင်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲလုပ်တယ်ဆိုတဲ့နေမှာသူရဲ့လှုပ်ထုံးလုံးနည်းတွေ SOP တွေရှိတာပေါ့အဲ့တိုင်းပဲဆိုတော့ဆက်လက်သွားဖို့ရှိတယ်ဟိုတချို့နားလည်မှုတွေလွဲနေတဲ့အပိုင်းကပြန်ညှိရမယ့်အပိုင်းရှိတာပေါ့နော်ဆိုလိုတဲ့ဘောကဆက်လက်ကျင်းပဖို့ကလမ်းပွင့်သွားပြီလို့ပဲဆိုရမှာပေါ့နော်ဒါပေမဲ့အသေးစိတ်ကျတော့ခုနကလှုပ်ထုံးလုံးနည်းကျတော့ပြန်ညှိရမယ့်အနေထားရှိပါတယ
်ဒီဆွေးနွေးပွဲမှာပဲ21ရာစုပင်လုံးတတိယအစည်းအဝေးပြန်လည်ကျင်းပရေးအတွက်အစိုးရဘက်ကအဆိုပြုခဲ့တာနဲ့ပတ်သက်ပြီးဗိုလ်မှူးကြီးဆိုင်ငင်းကအခုလိုဆက်ပြောပါတယ်
21ပင်လုံးကြတော့ဒီဘက်ကတော့အစိုးရရဲ့ဘက်ကတော့ဒီကျွန်တော်တို့ဒီနှစ်အတွင်းမှာပေါ့နော်ဒီဇင်ဘာလာဒါမှမဟုတ်ကျွန်တော်တို့လာမယ့်နှစ်နှစ်ဆန်းဒလပိုင်းလောက်မှာတော့အဲ့လိုကျင်းပလို့တဲ့ဟိုအနေထားရှိပါတယ်
ဒီကနေ့ဆွေးနွေးပွဲမှာမိုးရစေးဝါးနဲ့ပြန်လည်ထူထောင်ရေးအကျဉ်းချခံနေရတဲ့ RCSS အကျဉ်းသားတွေပြန်လည်လွတ်မြောက်ရေးစားတဲ့အချက်တွေထည့်သွင်းဆွေးနွေးခဲ့ပါတဲ့ဒီဆွေးနွေးပွဲကရရှိတဲ့စုစည်းချက်တွေကို NRPC နဲ့ RCSS ကသက်ဆိုင်ရာအကြီးအကဲတွေစီကိုပြန်လည်တင်ပြဖို့ရှိနေတာဖြစ်ပါတယ် NRPC ရဲ့ဒုဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကဒီကနေ့ဆွေးနွေးပွဲအဖွဲ့အမိန်ဝင်ပြောကြားရမှာတော့ငင်းချင်ရေးလုပ်ငန်းစဉ်ကိုလမ်းကြောင်းမှန်ကနေသွေးဖယ်သွားအောင်ပြည့်ပြည့်သွားအောင်လုပ်နေသူတွေရှိနေကြောင်းနဲ့အချင်းချင်းနားလည်မှုယုံကြည်မှုတွေနဲ့ကြော်ဖြတ်နိုင်မယ်လို့ယုံကြည်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ
်ကိုမိုးစောသတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်မှာအရသာတချို့ထိမ့်သိမ်းခံထားရတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးခြင်းပါတယ်။ရခိုင်မြောက်ပိုင်းဘူးတီရောင်မြို့နယ်ကံပြင်းကြီးရွာကိုမြမစစ်တပ်ကပိတ်ဆို့ပြီးကြီးရွာသားတွေကိုစစ်ဆေးမင်းမြန်းနေတာသတင်းတစ်ပတ်ကျော်သွားပြီဖြစ်ပါတယ်။ဒီအတွက်ကြီးရွာသားတွေရဲ့နေရေးစားရေးအတွက်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကစိုးရိမ်မကင်းရှိနေပါတယ်။မြမစစ်တပ်ပြောခွင့်ရသူကတော့ကြီးရွာသားတွေကိုခေါ်ယူစစ်ဆေးနေတယ်ဆိုတာမဟုတ်ဘူးလို့ညင်ဆန်ပါတယ်။စီရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းကနောက်ဆုံးအခြေအနေတွေကိုကိုနိုင်ကိုအင်ကစုံစမ်းမေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကံပြင်းကြီးရွာကိုဇူလိုင်လ၂ရက်နေ့ကတည်းကမြမစစ်တပ်ကနေပိတ်ဆို့ထားပြီးကြီးရွာသားတွေကိုခေါ်ယူစစ်ဆေးနေတယ်ဆိုပြီးရခိုင်လွှတ်တော်ကိုယ်စားလှယ်တွေက VOA ကိုပြောပါတယ်။ဒါကြောင့်သူတို့ရဲ့စာဝတ်နေရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်နေတယ်လို့လဲဘူရီတောင်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါတယ်
။ကျင်းပြင်းပေါ်တော့ကျင်းပြင်းမှဒီပိတ်ကြီးလောက်တနေနေတာမဖြစ်ဘူးလို့ပြောတယ်။ဆိုတော့အဲ့မှာအမျိုးသမီးတွေကလည်းအခုကတော့ဘုံကြီးကြောင့်ခေါ်တာလို့ပြောတယ်။အကုန်လုံးဆိုလို့ရှိရင်အခုကတော့မဖြစ်ကြောက်ချီတာမယ်
။မြမစစ်တပ်ကနေပါရွေချက်နဲ့ထိမ့်သိမ်းထားတဲ့ဆိုတာမသိရပေမဲ့ရခိုင်လက်နက်ကင်အေအေဖွဲ့နဲ့ဆက်ဆက်မှုကိုစစ်ဆေးနေတယ်လို့ယူဆကြောင်းရွာကနေထွက်ပြေးလာတဲ့ကံပြင်းရွာသားတို့ကပြောပါတယ်
။ကျောင်းမှာမင်းစေးရောကျတဲ့ရဲ့ကျင်းမှာအဲဘုံကြောင့်မှာဘိုးကဘလို့ပြောလဲဆိုလို့ရှိရင်ခင်ဗျားတို့လေပေါ်လာလို့တဲ့အင်းကိုရင်ခင်ဗျားတို့ဒုက္ခမရဘူးတဲ့
ရွာသားတွေရွာပြင်မှာဆောက်ခွေးမရှိအလုံးမလုံးခံရလို့စန္ဒရိခါပြလတ်မှုတွေကြုံတွေ့နေရတယ်လို့လဲအဆိုပါရွာသားကပြောပါတယ်။တမတော်ပြောခွင့်ရသူဘူမှုချုပ်စုံမင်းထွန်းကတော့ကံပြင်းကြေးရွာကိုပိတ်ဆို့ပြီးကြေးရွာသားတွေကိုစစ်ဆေးနေတယ်ဆိုတဲ့ဆွဆွဲချက်ပေါ်မှာညှင်းဆူထားပါတယ
်။မရှိတော့ပြမလုပ်ပါ။အဲ့ချက်မှာကျွန်တော်တို့သိရတော့ငါပါခမေးကြီးကတော့ကျွန်တော်တက်ကောင်မှမရှိဘူး။
ပြီးခဲ့တဲ့28ခုနှစ်ဒီဇင်ဘာလဆန်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့မှုကြောင့်ကံပြင်းရွာသား400ခန့်ဟာဗုဒ္ဓတောင်မြို့နယ်စီတောင်စီတီတောင်ရတိတောင်မြို့နယ်စင်ကုန်းတန်ကျေးရွာဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပြီးရွာထဲမှာလူအနည်းငယ်သာကြာရှိနေတာပါအလားတူဗုဒ္ဓတောင်မြို့နယ်ကြာညိုပြင်ကျေးရွာအုပ်စုတရက်ပြင်ကျေးရွာကိုလည်းမြန်မာစစ်တပ်ကနေတိနှိပ်မှဝင်ရောက်စစ်ဆေးနေတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်ရွှေကပြောပါတယ်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့စီရေးတင်းမာနေတဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာလည်းစံတင်တင်းခွေကတ်တပ်ထားတဲ့အခြေအနေကြောင့်တိရခန့်တွေဆက်လောက်ရေးမှာခက်သွင်းနေပါတယ်။လက်ရှိပလဲဝါမြို့နယ်အာဏာပိုင်တွေကနေပလဲဝါမြို့နယ်တွင်ကြေးရွာအုပ်စုတအုပ်စုကိုစံအိတ်90တာတင်တင်းခွေပြုတ်နေတဲ့အတွက်လုံလောက်မှုမရှိဘူးလို့တင်ထွန်းအောင်ပရာဟိတလူငယ်အဖွဲ့ကကိုတင်ထွန်းအောင်ကပြောပါတယ်
။စံတင်တင်းကတော့အခုဒီအုပ်ချုပ်ရေးဌာနကကြေးရွာအလိုက်အုပ်စုလိုက်ကိုဆောင်တည်ယူခွင့်ပေးတယ်ဒါပေမဲ့လုံးလောက်လောက်မရကြဘူးတရွာအတွက်မဟုတ်ဘူးတအုပ်စုအတွက်အိမ်90ထက်ပို့ပြီးတော့အပေါ်တည်လို့မရဘူးဆင်ရွာအုပ်စုတအုပ်စုမှာရွာက9ရွာရှိတယ်တရွာမှာအိမ်ချေ30လောက်ထားလိုက်တအိမ်ကိုဆင်ဟာတုံးမှာတတောင်းတပြေကျော်ပေါ့ဆင်နဲ့နှူးလောက်ပဲရတယ်တပိတ်စာလောက်ပဲဆရာတနေတည်ယူခွင့်ပြုတယ်လုံးလုံးလောက်လောက်တည်ယူခွင့်မပေးဘူး
ပလဝါမြို့နယ်တွင်မြို့နယ်ဝေးလံနဲ့ကျေးရွာ30လောက်အတွက်စံတည်ယူဖို့ခက်ခဲနေတဲ့အခြေအနေမှာရှိနေတယ်လို့သူကပြောပါတယ်ပလဝါမြို့နယ်တွင်စံဖြတ်ဝေမှုနဲ့ပတ်သက်လို့ပလဝါမြို့နယ်အုပ်ချုပ်ရေးမှုကိုဆက်တွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ဒါပေမဲ့တခြားပလဝါမြို့နယ်ကူညီရေးဖွဲ့တစ်ခုကဥက္ကဋ္ဌဦးဝေတန်းကတော့အခုလိုစနစ်တကျစံတယ်ယူခွဲပေးလာတဲ့ပုံမှာအကောင့်ဘက်ကဥတည်လာကြောင်းပြောပါတယ်
။သူတို့ကဟိုစိတ်ပါဝင်စားစွာနဲ့ဆောင်ရွက်ပေးတယ်ဆိုတော့ပိုပြီးဆူတည်နေမလို့ထင်တယ်။အရင်မှာတော့ဒီလိုစီစဉ်သေးမှုတွေမရှိသေးလို့ရှင်မပြေတာတွေကြုံခဲ့ရတယ်ဆိုတာကျွန်တော်အဲ့လိုပဲသုံးသပ်တယ်။အခုကအိမ်မှာချေချေခွင့်ရတဲ့စီစဉ်ဆောင်ရွက်ပေးတယ်ဆိုတော့ဒီနေ့စာတော့ပိုစီတည်နေမလို့ကျွန်တော်အဲ့လိုပဲယူကြည့်တယ်
လက်ရှိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလတ်ဝါမြို့နယ်တွေမှာစီရေးပฏิပက္ခဖြစ်ပွားလာနေတာကြောင့်သွားလာရေးမှာလုံခြုံမှုမရှိတော့သလိုသောတာဥယျာဉ်ခြံထဲမှာအသက်မွေးဝန်းကျင်လုပ်ငန်းတွေလုံခြုံခွင့်ဆုံးရှုံးနေတာကြောင့်စာဝတ်နေထိုင်ရေးမှာလည်းအခက်တွေ့နေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်စီရေးတင်မှတ်မှုဖြစ်စဉ်တွင်စစ်ရှောင်ဥယျာဉ် 9,000 ကျော်တိုးပွားလာနေတယ်လို့မိုးသွင်းကာလမှာနေထိုင်ရေးနဲ့စားတောက်ရေးအပိုင်းမှာလည်းအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့လည်းလူမှုကူညီရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
VOA American တရဲ့တောက်ချာမနေ့ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးရွာသည့်အတွင်းရေကြီးမှုတွေကြောင့်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စိုးရိမ်မိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်ဘန်ကီမွန်ကပြောဆိုလိုက်ပါတယ်။ရာသီဥတုဖောက်ပြန်မှုအပေါ်တုံ့ပြန်နိုင်ရေးကော်မရှင် GCA ရဲ့အကြီးအကဲအဖြစ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ Caucasus ဘဇာဒေသကကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့တုန်းမှအဲ့မှာတွေ့နေရတွေဟာမယုံနိုင်စရာကောင်းလောက်အောင်ဝန်းနေဖို့ကောင်းတယ်လို့သူကပြောပါတယ် AP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးတော့ကိုရန်နိုင်ငံပြောပြပေးပါမယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံဟာစိုက်ကလုန်းမုန်တိုင်းဒဏ်ကိုအပြင်းထန်ခံရလေရှိတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်ဒါပေမဲ့လည်းကန်ယူရန်ဒေသတွေမှာလမ်းနဲ့တခြားခြေကန်ဆောက်အုံတွေမုန်တိုင်းခိုလုံတိုင်းနဲ့စခန်းတွေကူညီကယ်ဆယ်ရေးဖွဲ့တွေကိုတင်နန်းပေးတာစတဲ့ယင်းဤမြုံနံမှုတွေကိုလှုပ်လာတဲ့အတွက်အဲ့လိုသဘာဝဘေးအန္တရာယ်ကြောင့်ထိခိုက်သေးဆုံးမှုတွေရော့ချလာနေပါတယ်။ဒါပေမဲ့လည်းမကြသေးခင်ကမိုးကြီးကျယ်ရွာသွန်းခဲ့တာကြောင့်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့မိသားစုဝင်ထောင်ပေါင်းများစွာဟာရေကြီးမြေပြိုကျမဲ့ဘေးအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂတွင်မှုချုပ်ဟောင်းလည်းဖြစ်ရာသီဥတုဖောက်ပြန်မှုတုံ့ပြန်နိုင်ရေးကော်မရှင် GCA ရဲ့အကြီးအကဲလည်းဖြစ်တဲ့မစ္စတာဘန်ကီမွန်ကပြောကြားလိုက်ပါတယ်
I am deeply saddened and dismayed by what I have seen.
ဒီဒုက္ခသည်စခန်းမှာတွေ့ရတာတွေကမယုံနိုင်လောက်အောင်ကိုဝမ်းနေစရာကောင်းပါလေ။ဒီမှာရိုဟင်ဂျာတန်းကျော်နေထိုင်ပြီးသူတို့နေထိုင်နေကြတဲ့အခြေအနေကအရန်ကိုဆင်းရဲပြီးဝမ်းနေဖို့ကောင်းပါလေ။လူချင်းချင်းခွဲခြားဆက်ဆံတာမျိုးလုံးဝမရှိသင့်ပါဘူး။သူတို့ပြင်လူမျိုးရေးပေါ်မှာအခြေခံပြီးတော့သူတို့ရဲ့နေရပ်ကိုပြန်နိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။အချိန်ထဲမှာပဲဒီလူတွေကိုတာဝန်ယူပြီးကူညီပေးတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်းကျေးဇူးတင်အတိအမှန်ပြုပါတယ်
။ဒီခိုင်မီနယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကနေမြေရှင်းလင်းရေးတွေလုပ်ခဲ့တာကြောင့်အဲ့မှာရှိတဲ့ရိုဟင်ဂျာ9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။မြန်မာစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လို့တို့နေရက်ကိုဘေးကင်းစွာပြန်လာနိုင်ရေးအတွက်လှုံ့ဆော်ပေးမယ်ဆိုပြီးတော့ပြောထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေရဲ့အခြေအနေကတော့သိပ်ကောင်းလာတာမဟုတ်ပဲရေကြီးတဲ့ဒဏ်ကိုခံလိုက်ရတဲ့မိသားစု4000ကျော်တဲ့ကအတော်များများကိုတော့ပို့ပြီးတော့ဘေးကင်းလုံခြုံတဲ့နေရာကိုချွေပေးလိုက်ပြီလို့ပြောပါတယ်။မူရသောမှုကြောင့်ခုနှစ်နှစ်အရွယ်ကလေးတဦးတည်ဆုံးပြီးနောက်ထပ်နှစ်ယောက်လည်းဒဏ်ရာရသွားတယ်လို့ပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာရာသီဥတုပြောင်းလဲမှုဒဏ်ကိုအများဆုံးခံရတဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်တယ်လို့လည်းမစ္စတာဘန်ကီမွန်းကပြောပါရယ
်ဘင်္ဂလားဒေ့ရှ် of course is one of the most vulnerable countries
ဘင်္ဂလားဒေ့ရှ်နိုင်ငံကရာသီဥတုဖောက်ပြန်ပြောင်းလဲမှုဒဏ်ကိုအများဆုံးခံရတဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်ပြီးရာသီဥတုပြောင်းလဲမှုတွေကအရန်ကိုမြန်မြန်ဆန်ဆန်ဖြစ်နေပါတယ်ကျွန်တော်တို့အနေနဲ့ကမ္ဘာကြီးပူနွေးမှုကို 1.5 ဒီဂရီစင်တီဂရိတ်အောက်မှာထိမ့်မထားနိုင်မှုဆိုရင်ကျွန်တော်တို့အနေနဲ့မျောလင်းချက်မရှိနိုင်ဘူးဆိုတာကိုရာသီဥတုပြောင်းလဲမှုဆိုင်ရာအစိုးရတွေကြားဆွေးနွေးပွဲကသတိပေးခဲ့ပါတယ်။အဲဒီနောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဝန်ကြီးချုပ်ရှေခ်ဟာစီနာဦးဆောင်ပြီးယင်းနှမြုံနံမှုကိုအမျှော်မြင်ရှိရှိလုပ်ခဲ့ပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံစီကသင်ခန်းစာတွေယူပြီးဒီကမ္ဘာလုံးကိုတတ်နိုင်တဲ့မြတ်ကျယ်ကျယ်ပြန့်ပြန့်ဖြန့်ဝေသွားနိုင်ဖို့ကျွန်တော်တို့ဒီကိုရောက်နေတာပါ။
မစ္စတာဘန်ကီမွန်ဟာ GCA အဖွဲ့ရဲ့တခြားတာဝန်ရှိသူတွေဖြင့်ကမ္ဘာပိုင်ရဲ့အမှုဆောင်ရာရှိချုပ်ခရစ်စတိုလီနာဂျော်ဂျီဘော်တို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာပါသူတို့ဟာမြို့တော်ဒါကာကနေကောက်ဆက်စ်ဘဇာဒေသကိုဘင်္ဂလားဒေ့ရှ်လီဒါရဲ့ရဟတ်ယာဉ်နဲ့တွားရောက်ခဲ့ကြပြီးတော့ရေကြီးတဲ့နေရာထော်မင်းများကိုရဟတ်ယာဉ်ပေါ်ကနေတွေ့ခဲ့ကြပါတယ်ရေကြီးတာပင်လယ်ရေမျက်နှာပြင်မြင့်တက်တာရာသီဖောက်ပြန်မှုတွေကိုတုံ့ပြန်ဆောင်ရွက်ဖို့ဆွေးနွေးဖို့အတွက်မစ္စတာဘန်ကီမွန်ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာနဲ့လည်းတွေ့ဆုံခဲ့ပါတယ်ကမ္ဘာပိုင်ရန်မှုဆောင်ရာရှိချုပ်ခရစ်စတိုလီနာဂျော်ဂျီဘာကတော့မိုးရာသီအတွင်းရေကြီးမှုတွေကနေထိခိုက်သေးဆုံးတာတွေနည်းလာအောင်လှုံ့ဆော်နိုင်တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုချီးကျူးလိုက်ပါတယ
် I was so impressed I have been looking for
စမတ်သိသဘောကျပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာရာသီဥတုပြောင်းလဲမှုဒဏ်ကိုအကြီးကျယ်ခံရတဲ့နိုင်ငံဖြစ်ပြီးအဲ့ဒီဒဏ်ကိုခံနိုင်ဖို့အတွက်ဖွံ့ဖြိုးတိုးတက်မှုတွေဖြစ်အောင်အများကြီးလှုံ့ဆော်ခဲ့တဲ့အတွက်စမတ်ဒီကိုလာကျင်ခဲ့တာပါ ကျွန်မတွေ့တာကတော့မြင်းနီပိုင်းဒေသတွေဖြစ်ပြီးရေတွေအများကြီးပါဒါပေမဲ့တစ်ဖက်မှာလည်းလမ်းတွေကိုမြင့်ထားတဲ့အတွက်ဒီလမ်းတွေကရေကြီးတာတွေကိုကောက်ွယ်ပေးနိုင်ပါတယ်အဲ့လိုလမ်းတွေများလာတာကကုန်းတွင်းပိုင်းကိုပါအကောက်ွယ်ပေးပြီးလေယာဆိုက်ပျိုးရေးလုပ်ငန်းတွေလည်းပိုးပြီးတော့အောင်မြင်တာတွေ့ရပါတယ
်ရာသီဥတုပြောင်းလဲလာမှုတွေနဲ့ပတ်သက်ပြီးတော့ကိုင်းတွယ်ဖြည့်ရှင်းတာတွေမလုပ်ဘူးဆိုရင်လာမယ့်နှစ်တွေအတွင်းသဘာဝဘေးဒဏ်တွေကိုပို့ပြီးတော့ရင်ဆိုင်ရဖို့ရှိတယ်လို့လည်းသူမကဆက်ပြီးတော့တတိပေးလိုက်ပါတယ
် Climate change isHowever most
ရာသီဥတုပြောင်းလဲမှုတံကိုအစိုးဆုံးခံရတာကဆင်းရဲတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့ပြည်သူတွေပါကျမတို့အနေနဲ့လာမယ့်2030မတိုင်ခင်မဖြေရှင်းနိုင်ဘူးဆိုရင်ဥရုရာသီပြောင်းလဲမှုကြောင့်ဆင်းရဲမွဲတင်မှုတံကိုခံရမယ့်သူဦးရေဟာနောက်ထပ်သန်းတရာလောက်ပိုများလာမှာပါ2050ခုနှစ်မှာရာသီဥတုကြောင့်ဒုက္ခရောက်ရတဲ့သူဟာ143သန်းလောက်ဖြစ်သွားပါလိမ့်မယ်ကျမတို့အနေနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့ရှိပြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာကကာဗွန်တန်းွေကိုလျှော့ချပြီးရာသီဥတုကိုမထိခိုက်စေဘဲဖွံ့ဖြိုးတိုးတက်လာအောင်လုပ်နိုင်တဲ့ဗန္ဒာရေးအင်အားရှိပါတယ
်ရာသီဥတုဖောက်ပြန်မှုပေါ်တုံ့ပြန်နိုင်ရေးကော်မရှင် GCA ကိုတော့ဗြိတိန်၊တရုတ်၊ကနေဒါအပြင်ရာသီဥတုပြောင်းလဲမှုတံကိုအများဆုံးခံရတဲ့အနေပိုင်းနိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့မာရှယ်အိုင်လန်းကျွန်းနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံနဲ့ဖွဲ့စည်းတည်ထောင်ထားတာဖြစ်ပါတယ်ခင်ဗျာ
ကိုရရနိုင်ပါရှင်အခုကျမတို့ထုတ်လွှင့်ပေးနေတဲ့ VOE မြန်မာပိုင်းရေဒီယိုစီစဉ်တွေကို VOE ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်မိုင်းတုံမိုင်းဆက်နယ်အနီးဆုံးနေရာမှာဇူလိုင်လ10ရက်နေ့ညကထိုင်းရဲတပ်ဖွဲ့နဲ့မူရင်ဂိုင်းတိုက်ပွဲဖြစ်ပွားခဲ့ပြီးကာလာတံပိုးဘက်ငွေတန်ပေါင်း1000ကျော်တန်ပိုးရှိတဲ့စိတ်ကြွစီပြား5တန်းနဲ့မူရင်ဂိုင်းဝင်တူကိုအသေးဖမ်းမိခဲ့ပါတယ်။မန်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲအိုင်းမြို့နယ်မဲဆောင်ကျေးရွာနီးမှာထိုင်းနယ်ခြားဆောင်ရဲတပ်ရင်းအမှတ်334နဲ့မူရင်စေဝါတည်ဆောင်လာတဲ့မူရင်ဂိုင်းဝင်တွေဟာဇူလိုင်လ10ရက်နေ့ညကအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တာပါ။ထိုင်းနိုင်ငံရဲ့မူရင်စေဝါတိုက်ဖြတ်ရေးအစ်စ်မြင့်ရဲအရာရှိချုပ်ချင်နာဖတ်ဆာရာတင်ကတော့အခုလိုပြောသွားပါတယ်မူရစေဝါကုန်ကူးတဲ့သူတွေမူရစေဝါတရားခံတွေကိုတော့ချမ်းသာပေးမှာမဟုတ်ဘူးမူရစေဝါတွေကိုမရရအောင်ဖမ်းဆီးသွားမှာဖြစ်ပါတယ်ထိုင်းနိုင်ငံတည်းကိုမူရစေဝါတွေအဝင်ခံမှာမဟုတ်ပါဘူးဆိုပြီးပြောဆိုသွားတာပါမြန်မာနိုင်ငံဘက်ကနေထိုင်းနယ်မြေအတွင်းစိတ်ကြွစီပြားအများအများတဲဆောင်လာမယ်ဆိုတာကိုကြိုတင်သတင်းရတာကြောင့်ထိုင်းနယ်ကြားဆောင်ရဲတပ်ရင်အမှတ်334ကနေကြောင်းဝင်ပေါက်လန်းတွေကနေစောင့်ကြည့်နေခဲ့ကြတာဆိုပြီးထိုင်းဘက်ကဆိုပါတယ်မြန်မာဘက်တောလန်းတွေကနေစိတ်ကြွစည်းတွေတည်ဆောင်လာတဲ့လက်နက်ကင်ဆယ်ဦးခန့်ကိုထိုင်းရဲတပ်ဖွဲ့ကစစ်ဆေးဖို့အတွက်ရဲတပ်ခိုင်းတဲ့အခါမှာမူရင်ဂိုင်းဝင်တွေကစတင်ပစ်ခတ်ခဲ့တာဆိုပြီးထိုင်းရနာပိုင်တွေကပြောပါတယ်10မိနစ်ကြာအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးမူရင်ဂိုင်းဝင်တွေဟာမြန်မာနိုင်ငံဘက်ကိုပြန်လည်ဆုတ်ခွာသွားခဲ့ကြတယ်လို့လည်းဆိုပါတယ်ထိုင်းရဲတပ်ဖွဲ့ကအခင်းဖြစ်ပွားတဲ့နေရာကိုရှင်းလင်းတဲ့အခါမှာတော့စိတ်ကြွစီပြား5သန်းထည့်လာတဲ့ကျောပုတ်အိတ်42လုံးအပြင် ice လို့ခေါ်တဲ့မူရစီဝါ10ကီလို ketamine မူရစီဝါ10ကီလိုကိုသိမ်းဆည်းနိုင်ခဲ့တယ်ဆိုပြီးထိုင်းဘက်ကဆိုပါတယ်အခင်းဖြစ်ပွားခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဇူလိုင်လ17ရက်နေ့မှာတော့နယ်မြေရှင်းလင်းရေးလုပ်ခဲ့ရမှာမူရဂိုင်းဝင်တဦးကိုအသေးရရှိခဲ့တယ်လို့နေရာတချို့မှာတော့သွေးခွက်တွေတွေ့ရှိရတဲ့အတွက်တချို့တိုင်ရန်ရသူတွေကတော့မူရင်ဂိုင်းဝင်တွေကပြန်လဲခေါ်ဆောင်သွားတယ်လို့ယူဆရကြောင်းထိုင်းဘက်ကပြောပါတယ်အခုတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာဟာမြန်မာနိုင်ငံရှမ်းပြည်နယ်မိုင်းတုံမိုင်းဆက်နယ်နေဆက်ချင်းထိစပ်နေတဲ့နေရာဖြစ်ပြီးအဲ့ဒီဒေသမှာမကြာခဏဆိုသလိုမူရင်ဂိုင်းဝင်တွေနဲ့ထိုင်းနယ်ဓာတ်ဆောင်တပ်တွေတိုက်ပွဲဖြစ်ပွားလေရှိပါတယ်ရှင
်မအေးမှသတင်းပေးပို့ထားတာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။ဒေါက်တာရှင်တို့ခုနဆင်းနေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 58တို့အပြင်လိုင်းလက်မီတာ190 kHz 1905ရုကနေတို့ချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတက်မရော်ကဩဂုတ်လကုန်ထီအပြည့်ရက်သက်တမ်းနှစ်လထပ်တိုးလိုက်တဲ့အပေါ်မှာ
ဒီခါရစီတမ်တော့ကနလာအဂတ်30ရက်ထပ်တိုးလိုက်တာတဘောကတိဆုဆွနေရဲ့ဆက်တုပ်သွားမှုအကြောင်းရှိတဲ့အတွက်ကြောင့်တို့ဒီပြိခါရစီရဲ့ကိုထပ်တိုးလိုက်တာဖြစ်တယ
်ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌဒေါက်တာဒူးကြပြောသွားတာပါဒီအကြောင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဆုံးတော့မနေ့ခင်းတိုင်းနားဆင်နေကြ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးထားတာကိုနားဆင်နိုင်ကြပါပြီရှင်
ဒီနေ့ပြည့်တင်ပြမယ် EDM အသုံးကတော့
Break the ice
ဖြစ်ပါတယ်စာလုံးပေါင်းက B R E A K break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါတယ် the ice ice the ice ကရေခဲလို့အဓိပ္ပာယ်ရတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့ဒီနေ့တော့ရေခဲတုံးကြီးပျော်သွားရလေအောင်လုပ်တာဆိုရင်လည်းမှားမယ်မဖြစ်ပါဘူး EDM ဆိုတဲ့ device တွေပဲကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက် ID ASET ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ငင်မင်မင်နဲ့ပျော်ရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာဖြစ်ပါတယ်အဲ့ဒီလိုဖြစ်လာအောင်လည်းအများအပြားကတော့စတွေ့ကြရင်ကြောင်ဝန်းကဖြစ်နေရကကြည်စရာမောစရာပြောပြီးခင်မမှုရှိလာအောင်ပြုလုပ်လေးရှိကြပါတယ်။အလားတူပါပဲအခမ်းအနားတစ်ခုမှာမိကွန်းပြောရတော့မယ်ဆိုရင်ပထမဦးဆုံးကုတ်ပရိသတ်နဲ့ရင်းနှီးမှုရလေအောင်အရှွမ်းဖောက်ပြောဖို့မိကွန်းကိုအပြောလေးချင်းပေးသူတွေကအကြံပေးလေးရှိကြပါတယ်။ဒီလိုလိုချင်အားဖြင့်ကုတ်ပရိသတ်ကနေသာထိုင်သာရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါတယ်။ကျမတို့မြန်မာမှာအနည်းဆက်ဆုံးအသုံးကတော့အလပတလပပြောတာမျိုးပေါ့ရှင်ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို ATM အသုံးရ break the ice ရလို့ရင်းညွှန်းသုံးပါလေ noun noun အဖြစ်ကတော့ ice breaker ရလို့ခေါ်ပါလေ break the ice နဲ့ပတ်သက်ပြီး George Crew ပြတဲ့ဥမာကတော့
Tom was very nervous as he stood in front of the crowd to give his speech so he broke the ice with a joke and had the audience laughing
Tom nga megun pyo bu lu u ji shi yat de kha ma tait ko sait pu ni da da ba me tu ga prita ne yin ni aw yi sia sa pyo lai do prita le tabo cha yin ni cha de li lu di be ya ba de u ma ko naw ta kha na sin ji cha ya aw
Tom was very nervous as he stood in front of the crowd to give his speech so he broke the ice with a joke and had the audience laughing
လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက် ID ASET ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ငင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာကို EDM အသုံးရဘယ်လိုပြောမလဲ
break the ice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ်
တော်လလတန်းစီစဉ်တင်ဆက်ပေးထားတာဖြစ်ပါရဲ့ရှင်။အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV စီစဉ်တွေကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာမှာလည်းလေ့လာနိုင်ပါရဲ့ရှင
်။မြန
မြန်မာတို့ရဲ့ရှေးအောင်ယဉ်ကျေးမှုအမွေအနှစ်ဆွေးရပုဂံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေအနှစ်အဖြစ်ဇူလိုင်လ6ရက်နေ့မှာသတ်မှတ်လိုက်ပါပြီ။အခုလိုရှေးအောင်အမွေအနှစ်အဖြစ်သတ်မှတ်လိုက်တာကြောင့်ပုဂံဒေတာကိုရေရှည်ဘလို့ဆက်ပြီးတော့ထိန်းသိမ်းသွားဖို့လိုပါမလဲ။ကမ္ဘာအမွေအနှစ်စီးဝင်ဒေတာနဲ့အညီဘာတွေချိုးတင်ပြင်ဆင်ဖို့လိုပါမလဲ။စရိုင်းနဲ့ပတ်သက်ပြီးတော့ဇူလိုင်လ13ရက်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-5-5-5-4 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ။
ခနေ့ပြန်စနေညတိုင်းလီလိုင်းစီစင်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာခါကြိုက်ခါနာခြင်းအပိုင်းနှစ်ကိုတင်ပြထားပါတယ်။တက်ကြီးခါကြိုက်ခါနာရာကိုကာကွယ်နိုင်ပြီးခါကြိုက်ခါနာရာရဲ့ကြလာရင်တော့ပေါ့ပေါ့မထားဘဲနဲ့အယိုးကျော်ထုကုတွေနဲ့ပြသင့်တယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။အသက်ကြီးတဲ့ချိန်မှာခါကြိုက်ခါနာဖြစ်တာကိုဘယ်လိုကာကွယ်နိုင်ပြီးတာမန်ခါကြိုက်ခါနာရာနဲ့ရဲ့သက်တပတ်ကျော်ကြာခါကြိုက်ခါနာရာတွေကိုဘယ်လိုခွဲခြားကုသနိုင်ပါသလဲဒီအကြောင်းကိုအယူနဲ့အရေးပေါ်အထူးကုပါမောက်ခဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင
်โอเคအယူနဲ့အရေးပေါ်အထူးကုဆရာဝန်ကြီးဒေါက်တာမော်မော်ဦးခင်ဗျာခါကြိုက်ခါနာဖြစ်တဲ့အကြောင်းပြီးခဲ့တဲ့ဘက်ကကျွန်တော်တို့ပြောရမှာအဓိကဖြစ်ရခြင်းအကြောင်းရင်းတွေနဲ့ကာကွယ်နိုင်ဖို့အဓိကကတော့ထိုင်ပုံနဲ့အလေးပင်မပုံတွေကိုအဓိကပြောပြခဲ့ပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေနောက်ဖြစ်ရခြင်းအဓိကအကြောင်းရင်းတစ်ခုဖြစ်တဲ့အသက်ကြီးလာခြင်းမှာခါနာတာကနေကာကွယ်နိုင်ဖို့နဲ့အားလုံးအတွက်ကုသမှုအကြောင်းတွေကိုဆက်ပြောမှာပါဆရာအဲ့ဒီတော့အခုလိုဒီအသက်ကြီးလာခြင်းမှာခါနာနိုင်တာကနေကာကွယ်နိုင်ဖို့ကိုစပြီးတော့ရှင်းပြပေးပါလားဆရာ
အသက်ကြီးလာတဲ့လူတွေမှာအထူးသဖြင့်ကျွန်တော်တို့အင်္ဂလိပ်လို degenerative ခေါ်တာပေါ့နော်အသက်ရွယ်ကြောင်းဆိုတာရယ်ကိုယ့်ရဲ့တက်တန်းတစ်လျှောက်လုံးသုံးလာတဲ့ဒီခါးနဲ့ဒီချွတ်သားရင်ကြောင့်ရယ်ကြီးလာတဲ့အခါမှာသူကဒါရုပ်သားတွေပြင်းပြင်းထန်ထန်အလုံးလုံးရတဲ့ပြည်ဆိုရင်ဒီခါးရိုးတွေမှာကြီးပေါင်းဆိုတာတက်တယ်ဒါလိုကြီးပေါင်းနေတက်တယ်ဒီရိုးတွေတစ်ခုတစ်ခုတစ်ခုကြားထဲမှာရှိနေရေကလေးတွေကကြားသွားတယ်ရေခမ်းသွားတယ်သူကတစ်ခါချွတ်တယ်ကြတော့ပေါက်သွားတယ်ပေါက်သွားတယ်ဆိုရင်သူကအာရုံကြိုးတွေပါလို့ပြစ်တတ်တာပေါ့နော်အဲ့ဒီတော့တက်ကြီးလာတယ်ဆိုရင်ကိုယ့်ရဲ့နေပုံထိုင်ပုံကငငယ်တော့နေတော့မတူပို့ပြီးတော့ဆင်ပြေရမယ်
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီအသက်ကြီးလာချိန်မှာခါနာတာဖြစ်စေနိုင်တဲ့အနေအထားရှိသေးလားဆရာ
အသက်ရွယ်ကြီးလာတဲ့ညယောဂယောဂကြောင့်လည်းတကယ်တော့ခါနာဖြစ်တယ်ယောဂယောဂဆိုတာ osteoporosis ခေါ်တာပေါ့နော်အခုတကယ်တော့ယောသမီးတွေသွေးဆုံးပြီးတဲ့အချိန်နောက်ပိုင်းမှာဆိုတာအယူအတိတ်တွေနဲ့ပွာလာတဲ့အခါမျိုးမှာပါမန်လှုပ်ရှားမှုလေးနဲ့တောင်မှဒီဟာဒီယိုးထဲမှာကျွန်တော်တို့အင်္ဂလိပ်လိုခေါ်ပေါ်တဲ့ micro fracture ခေါ်တာပေါ့ယိုးလေးတွေအမြင်လေးတွေကကျိုးတယ်ငြင်းလေးတွေကဥမာဆိုင်ကျဲအနောက်ကနေလိုက်စီးတယ်ဆိုင်ကျဲဆောင်းမိတယ်ကာမန်ထိုင်နာများတယ်ဒါမှမဟုတ်လေတင်နိုင်ရဲ့လေးပဲလဲတယ်ဒီလိုအခြေအနေမျိုးတွေမှာတူတာအများဆုံးပို့ပြီးတော့ဖြစ်နေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုအသက်ကြီးချိန်မှာဖြစ်လာနိုင်တဲ့ခါနာတာအားလုံးကနေကာကွယ်နိုင်ဖို့ဘယ်လိုကြံပေးခြင်းလဲဆရာကြီး
အသက်ကြီးလို့တစ်ဖြည်းဖြည်းချင်းနဲ့ဒီယွန်ယွန်လာတဲ့ဒီအခြေအနေမျိုးကိုကာကွယ်ဖို့ဆိုတာငငယ်တော့အရေးကလည်းပဲတစ်နေ့တစ်ကြနဲ့နေခဲ့ရမယ်နောက်တစ်ခါကျော်သားတွေကိုလေ့ကျင့်ခန်းလုပ်တာတော့ကျော်သားတွေကိုပြေရောအောင်လုပ်တာတော့ကိုယ်ကအကိုထိသိမ့်တာတို့လို့ရခုနအော်ဆိုဘရိုစီလိုဟာမျိုးလည်းဒီလိုပဲနေနေလို့လည်းမရဘူးကိုယ်လည်းလှူရှာမှုလုပ်ပြီးမှအယိုးကလည်းမအယိုးမှအောင်ဒါမှမဟုတ်လည်းတက်ကြည့်တယ်လို့ဒီအယိုးပွားတာကိုကာကွယ်ဖို့အတွက်စေးတယ်ဒီအယိုးပွားတာကိုအဟာရပြည့်အောင်စားဖို့တို့ကယ်လ်ဆီယမ်ချိဖို့တို့ဒါမျိုးတွေနဲ့တဖြည်းဖြည်းနဲ့ကာကွယ်လာမှာသို့တော်လည်းပဲအဲ့လိုဖြစ်တာတော့မှခုနပြောသလိုပဲတော်တော်များများသောလူအကြီးအတွက်ကခက်ခဏဖြစ်တယ်ကျလာတဲ့အခါမှာပထမဆုံးစဖြစ်တဲ့အချိန်ကလေးကတိထားပြီးတော့စဉ်းစားကြနဲ့ပြည့်ပြည့်နေတိုင်းပဲသိတော့မယ်လေ့ကျင့်ခန်းလုပ်မယ်ဒီလိုသဘောမျိုးဆိုရင်စိုးစိုးဝါဖြစ်လာတာမဟုတ်ရင်တော့သူကစိုးစိုးဝါဖြစ်လာနောက်ဆုံးခွဲစေရတဲ့အချိန်တွေပါလေရောက်သွားတဲ့လူတွေရှိတယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒီခါနာတာတွေအားလုံးတက်ပေါ်ဆရာနော်ကုသမှုအနေထားရောဘယ်လိုရှိလဲဆရာ
ကုသမှုပိုင်းကတော့တကယ်တော့ခါနာတယ်ဆိုရင်မပေါ့တယ်မပေါ့တယ်ကခါနာတယ်ဆိုကျွန်တော်တို့ကအများကြီးတော့သာမန်တိုင်းစဉ်းစားရင်တော့ငါတို့ကခုမလိုက်လို့ငါပြင်းမှန်းသွားလို့ထိုင်တာများသွားလို့ငါတို့ကခုတိကျတဲ့အလေးပဲဒီတခုဖြစ်လို့ဒါကြောင့်မလို့နာတယ်ဆိုပြီးမပေါ့တင်အဲ့ကျတော့ကိုယ့်အကူအရင်ဆုံးကိုခါနာတာဘာကြောင့်ဖြစ်လဲဆိုတော့တကယ်တော့ကိုယ့်ကိုခံမှန်းလို့ရတကယ်လို့ခါနာပြီဆိုရင် ဟိုလှုပ်ရှားလို့နာတယ်ခုံးနဲ့ကော့တယ်လှုပ်တယ်ရှားလို့နာတယ်ဆိုတော့ကျွန်တော်တို့ကတော့မကနီကယ်ပိန်ခေါ်တာပေါ့နော်ဒီလှုပ်ရှားမှုကြောင့်ဒါဆိုရင်နည်းနည်းမဆိုးသေးဘူးဒါကဖြတ်သားတွေခုနကတည်းကအယိုးတွေဒီအရည်ကြောင့်နာတယ်ဆိုရင်ခုနကကျွန်တော်ပြောခဲ့တဲ့ညီညီနဲ့သုတ်သွားလို့ရတယ်ဒါကလေခါနာတာတရားရေးကြည့်တဲ့ယောဂတွေလည်းဖြစ်တယ်သူတပြည့်ခါယိုတီဗီလိုဟာမျိုးဒါမှမဟုတ်ရင်လည်းအစ်တခုနဲ့တခုနဲ့ကြားတဲ့ဟာဒီကလေးတွေကပိုးဝင်တဲ့ဟာမျိုးကျွန်တော်တို့တော့ဟို decisive ဆိုကြအောင် infection ဝင်နေတာမျိုးလည်းဖြစ်နေတာမျိုးဆိုရင်တော့သူကတိတိကျကျမကုရေနေဖို့တိုင်းမစင်ကျင်လည်းမရဘူးသူကကျတော့ဘာကွာလဲဆိုတဲ့အခါကျတော့ဟိုခုနကပြောတဲ့လှုပ်မှုရှားမှုကြောင့်နာတဲ့ဟာမျိုးနဲ့ကွာလာတော့သူကငိမ့်ငိမ့်လေးကိုက်သူကပြတော့ခါနာခါကိုက်ပြီဆိုရင်တိထားမှာအဲ့ရဲမှာတိချာနာတယ်ရှောင်းတဲ့နေရာတွေအကုန်လုံးရှောင်းတယ်ဒီဟာဖြစ်ရစားနဲ့လုံးဝမပြောက်ဘူး3 4 5ရက်တည်းပို့ပြီးတော့စက်ကိုက်ဒါဆိုရင်တော့နီးကြရဆရာဝန်တယောက်နဲ့ကတတဲ့လေတမရိုက်တဲ့ရိုက်တဲ့လေကျန်တဲ့လိုတန်လိုက်တဲ့မန်လို့စီတီတို့ဘာကွန်ပျူတာတက်မန်တို့ရိုက်တဲ့ရိုက်တဲ့လာတ
ယ်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကုသမှုအတွက်ပိုးဝင်နိုင်တာနဲ့ဒီတခြားဖြစ်နိုင်တဲ့ယောဂါတွေအကြောင်းဆက်ပြောပြပေးပါလားဆရာကြ
ီးနားနေရတာနဲ့လည်းနားတယ်ဘလို့နေလို့မှမသက်တာဘူးဆိုကျွန်တော်ကပြောတယ်ပိုးတစ်ခုခုဝင်နေလို့လားဓမ္မမှုရေကျင်စာပြတ်နာလားအခုတပြည့်အသက်ကြီးတဲ့လူတွေခါနာရယ်ဆိုရင်ကျွန်တော်ကတစ်နေ့ကကြတော့ပုံမှန်တိုင်းခါနာလားဆိုရင်သူကအများဆုံးကြာရင်တစ်ပတ်ပဲပြီးရင်ပြောက်တယ်အဲ့ဒါကျော်လို့မှမပြောက်ဘူးဆိုရင်တော့ဆရာဝန်တို့ကတွေ့တယ်။အဲ့ဒီနဲ့တမန်တွေပဲရိုက်ပြီးယောဂါကိုရှာဖွေတယ်။အဲ့ဒါကိုကိုရတော့မယ်ဆိုရင်ရိုးထုတ်ခုဖြစ်ဖြစ်သမားတော်ဖြစ်ဖြစ်ပြပြီးတော့သက်ဆိုင်ရာဒီဓမ္မအနည်းဆုံးတော့ဓမ္မရိုက်ကြည့်ရမယ်ခါနာတယ်။အဲ့ဒါကကြတော့တကယ်ဖြစ်လာပြီဆိုရင်ဒါမှမဟုတ်ကိုယ့်အကူတာမန်အတိုင်းပဲဖြစ်တယ်ဆိုရင်အပြီးတစ်ဖြည်းနဲ့သက်တာလေဆိုရင်ကျွန်တော်တို့ကတာမန်ခိုက်ခဲကြောက်စီလေးတွေပါရာဆီတမောလို့တခြားခိုက်ခဲကြောက်စီလေးတွေကိုတောက်ပြီးရင်လည်းနော်နေဖို့တိုင်းမဆင်းရင်မိနေရင်ပုံမှန်အတိုင်းဆိုရင်တက်တာပါ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့နောက်ထပ်ရောဟိုခါနာစင်းနဲ့တခြားယောဂါတွေရှိသေးလားဆရာ
ကာပလီချစ်နိုင်တာကမှားနိုင်တယ်ခါနာတာနဲ့ကြောက်ကြက်ကြောက်တယ်လို့နာတာနဲ့မသိရင်ကျင်စာတို့မျိုးဝင်ကကြီးနေတာတို့ဒီလိုအခြေအနေမျိုးတွေကအာယုံကြောကြီးကိုပြီးလို့နာတာတို့ဒီလိုသဘောမျိုးတွေလည်းသူကတွဲနေတဲ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီခါကြိုက်ခါနာတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိမှာဆရာကြီ
းခန္ဓာသမားတွေမှာဒီကကျွန်တော်တို့သတိပေးချင်တာဒီကတော့ခါကြိုက်ခန္ဓာတာနဲ့တွဲပြီးတော့အောက်ကပေါင်မှာရှိနေတဲ့ချက်သားတွေနာတာတို့လမ်းလျှောက်နိုင်တာတို့ထုံနာကျင်တာတို့ဒါမျိုးတွေနဲ့တွဲနေရင်ပြောင်းလို့ပြတယ်ဒီကပို့ပြီးအရေးကြီးဖြစ်တင်တာကတော့ရေးကြီးပြမှာစောင့်ဆိုင်လို့မရတာခါကြိုက်ခန္ဓာတွေခြေထောက်တွေမှာအကျောတက်တဲ့ထိုးတယ်တစ်ဖက်သေးမဟုတ်ဘဲနဲ့နှစ်ဖက်ဖြစ်ညာဘက်ခြေထောက်ကိုဘယ်ဘက်ခြေထောက်ကိုလမ်းလျှောက်နိုင်အောင်တားကျင်ပြီးတော့နာတယ်ဒီလိုအခြေအနေမျိုးအပြင်ပေါင်ကြားထဲမှာထုံနေပြီဆိုရင်ဒါအပေါ်မှာရှိတဲ့ခါကြိုက်ခန္ဓာကနေပြီးတော့အကျိုးပြတာအရေးကြီးတယ်အဲ့လိုမျိုးကအချိန်မီဒီ24နာရီအတွင်းမခွဲနိုင်ဘူးဆိုရင်အောက်ပိုင်းတည်တာတို့အောက်ပိုင်းမှာတောက်လျှောက်ကျော်သားတွေတည်သွားတာတို့လမ်းမလျှောက်နိုင်တာတို့စီးမသွားနိုင်တာတို့ဒီလိုတကုန်မျိုးနော်ခါလဲခါကြိုက်တယ်အကျိုးတွေလဲကျိုးတယ်စီးသွားတာဝင်သွားတာလဲတစ်ခုခုထူးထူးခြားခြားဖြစ်တယ်ဆိုရင်အချက်ချင်းကိုသွားမှာခါဒီရင်ကြိုက်တာမျိုးလိုမျိုးကျွန်တော်တို့ကကနအရေးကြီးတဲ့ CT scan တို့ကျွန်တော်တို့ computer တက်မှန်တို့ analyte တက်မှန် MR ဓာတ်ချစ်ချစ်ရိုက်ပြီးကျွန်တော်တို့ခွဲလိုက်ရင်အရင် result ကောင်းတယ်မခွဲပြီးရင်ခုနပြောတဲ့ကျွန်တော်တို့နောက်ဆက်တွဲဆိုးကျိုးတွေအများကြီးဖြစ်တယ်အဲ့ဒါလေးဖြစ်ဆက်ဖြစ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တကြီးခါခိုက်ခါနာရာကိုဘယ်လိုဆန်းစစ်ကာကွယ်နိုင်ပါသလဲဆိုတာအယိုးနဲ့အရေးပေါ်အထူးကူပါမောက္ခဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ပေးထားတာပါရှင
်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါရယ်။ email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့တောက်ကြမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းနိုသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ NCA လက်မှတ်ထိုးတောင်ပိုင်းရှမ်းပြည်တက်မတော် RCSS SSA နဲ့အစိုးရတက်မတော်တို့တွဲဆုံဆွေးနွေးမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကဆောက်လုပ်လူတန်းနဲ့ရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်နေအိမ်250ကျော်ကိုမြန်မာအစိုးရထံကိုလွှဲပြောင်းပေးအပ်ခဲ့ရဆိုတာနဲ့မိုင်းလာအထုဒေတာလေးကိုကိုပိုင်အုပ်ချုပ်ခွင့်ရဒေတာရရှိအောင်ဆက်လက်ကြိုးပမ်းသွားမယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တက်ဆုတ်နေတဲ့ငင်းချမ်းရေးပူပေါင်းအဖြစ်ရှာဖို့ဆိုပြီး NCA ငင်းချမ်းရေးလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တက်မတော် RCSS SSA ကနေအစိုးရနဲ့တက်မတော်ကိုတွားရောက်ဆွေးနွေးမယ်လို့သိရပါတယ်။ဇူလိုင်လ17ရက်နဲ့22ရက်နေ့မှာ RCSS ဘက်ကဘိုချုပ်ပေါင်ခွနဲ့အတွင်းရေးမွန်းနဲ့ဗိုလ်မှူးကြီးဆိုင်ငန်ဦးဆောင်တဲ့ကိုယ်စားလှယ်15ဦးတွားရောက်ဆွေးနွေးမှာဖြစ်ပါတယ်။အရေးပေါ်တွေ့ဆုံမှုမဟုတ်ပေမဲ့လက်ရှိငြိမ်းချမ်းရေးအခြေအနေရှမ်းပြည်သူလူထုတွေပူးပေါင်းပါဝင်ဆောင်ရွက်နိုင်ရေးကိစ္စတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့ဗိုလ်မှူးကြီးဆိုင်ငန်းကပြောပါရယ် RCSS လို့ပဲတခြား NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့များလည်းအစိုးရနဲ့တပ်မတော်တို့နဲ့တွေ့ဆုံဖို့ရှိကြောင်း KNU အနေနဲ့တော့ဇူလိုင်လ9ရက်နေ့ကငြိမ်းချမ်းရေးကော်မရှင် PC နဲ့ NRPC ရုံးမှာတွေ့ဆုံခဲ့ပြီဖြစ်ကြောင်းသိရပါရယ်
ဒီခိုင်ပြည်နယ်မောင်သောမြို့နယ်မှာရှိတဲ့ဒုက္ခသည်တွေအတွက်အိန္ဒိယနိုင်ငံကဆောက်လုပ်လှူဒန်းတဲ့နေအိမ်250ကျော်ကိုမြန်မာအစိုးရဘက်ကလွှဲပြောင်းပေးလိုက်ပြီးဖြစ်ပါတယ်။အဲ့ဒီနေအိမ်တွေကိုဇူလိုင်လ9ရက်နေ့နေ့ပိုင်းကမောင်သောမြို့နယ်နေဒတောင်ကျေးရွာမှာခန္ဓာပြုလုပ်ပြီးမြန်မာနိုင်ငံဆိုင်ရာအိန္ဒိယတာမတ်ကနေမြန်မာနိုင်ငံလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရာချစာရေးဝန်ကြီးတောက်သာဝင်းမြတ်အေးနဲ့ဒုဝန်ကြီးဦးစိုးအောင်တို့ကိုလွှဲပြောင်းပေးခဲ့တာပါ။2019ခုနှစ်ကမောင်သောမြို့နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေမှာဟိန္ဒူမျိုးသားတွေပိုင်ဆိုင်တဲ့နေအိမ်တွေအပါအဝင်ဒေသခံရခိုင်မျိုးသားပိုင်နေအိမ်များပြားလဲမိရှုခံရတဲ့အတွက်ဒုက္ခသည်တွေဖြစ်နှိစက်ရွာတွေမှာခိုလုံနေရတဲ့သူတွေအတွက်အိန္ဒိယနိုင်ငံကအခုလိုနေအိမ်တွေစောင့်လုပ်လှူဒန်းပေးတာဖြစ်ပါတယ
်ချင်းပြည်နယ်နဲ့ထိစပ်နေတဲ့စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်အကြားအငင်းပွားမှုဖြစ်ပွားနေတဲ့နယ်နိမိတ်တွေကိုပြန်လည်တတ်မှတ်အတိပြုပေးဖို့မြန်မာနိုင်ငံပွင့်လင်းမြင်နာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့ချင်းပြည်နယ်ကတောင်းဆိုလိုက်ပါတယ်1949ခုနှစ်လောက်ကထားရှိတဲ့နယ်နိမိတ်အပိုင်းခြားကိုတည်ချာကြည့်ပြီးပြည်ထောင်စုအစိုးရပြည်နယ်အစိုးရနဲ့တက်ဆိုင်ရာတိုင်းဒေသကြီးအစိုးရအဖွဲ့တို့ကပြန်လည်တိုင်းတာပြီးတတ်မှတ်ပေးဖို့ဇူလိုင်လ4ရက်နဲ့5ရက်နေ့ကတီတိမ်မြို့မှာကျင်းပတဲ့အရက်ဖက်မဟာမိတ်အဖွဲ့ချင်းပြည်နယ်အလုံအမှုဆောင်အစည်းအဝေးကတောင်းဆိုလိုက်တာပါ။နယ်နိမိတ်ကိစ္စနဲ့ပတ်သက်လာရင်ပြည်သူတွေအကြားအငင်းပွားမှုတချို့ရှိနေပြီးလူမျိုးရေးဆန်တဲ့ကိစ္စတွေမဖြစ်ပွားစေဖို့ရခင်ကရှိခဲ့တဲ့အထောက်အထားတွေနဲ့အတူအသေးချာပြန်လည်ဖော်ထုတ်သင့်တယ်လို့အဲ့ဒီအဖွဲ့ကတာဝန်ခံကိုထွားတောင်ကပြောပါရယ်
။ခွဲထွက် TGPA တပ်ဖွဲ့ဝင်3ဦးတပ်မတော်ထံမှလက်နက်ချလင်းဝင်မှုမှာလောက်ကြောင့်မှုတရားဖြစ်တယ်လို့ခွဲထွက် TGB အဖွဲ့ကနေညင်းချက်ထုတ်ပြန်လိုက်ပါတယ်။ဇူလိုင်လ6ရက်နေ့ကခွဲထွက် TGB အဖွဲ့ကနေဂလူထူဝါတပ်မစစ်ကြောင်းမှုဘုံမှုစစ်ရှိဦးစီးတဲ့အဖွဲ့ဝင်3ဦးကနေကွန်ကရစ်မြို့အမှတ်69ခြေလျင်တိုင်ရင်ထံလက်နက်ချလင်းဝယ်ရာမှာပါဝင်တဲ့ဘုံမှုစုတို့ကလည်းမသိရှိကြောင်းခွဲထွက် TGB ခေါင်းဆောင်ဘုံမှုကြီးစောစန်းအောင်ကပြောပါတယ်။ခွဲထွက် TGB အဖွဲ့ဟာ NC လက်မှတ်ရေးထိုးထားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGB အဖွဲ့ကနေထောက်ပယ်ခြင်းခံစားရတဲ့စစ်မှုတွေစုပေါင်းပြီးတော့ပြန်လည်ဖွဲ့စည်းထားတဲ့အဖွဲ့တစ်ဖွဲ့လည်းဖြစ်ပါတယ်
။ငင်းချိုင်းဖြစ်စဉ်မှာပါဝင်နေကြတဲ့မွန်အဖွဲ့အစည်းတွေကပြည်ထောင်စုငင်းချိုင်းဆွေးနွေးပွဲမှာပါဝင်တဲ့ကာဏကြီး၅ရက်အတွက်မော်လမြိုင်မြို့မှာဇူလိုင်လ၅ရက်နေ့ကနေ့ရက်သားဆွေးနွေးပွဲကျင်းပခဲ့ပါတယ်။ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်မွန်ပြည်သစ်ပါတီ၊မွန်ညင်ညွတ်ရေးပါတီ MUP မွန်အရက်ဖက်လူမှုအဖွဲ့အစည်းတွေတတ်တည်ပညာရှင်တွေနဲ့ဤပညာအထောက်အကူပြုတွေပါဝင်တဲ့ကိုယ်စားလှယ်50ကျော်ကတက်ရောက်ဆွေးနွေးခဲ့တာပါ။
ညင်းချိုင်းဖြစ်စဉ်မှာပါဝင်နေတဲ့မွန်စတိတ်ဟိုတာတွေအနေနဲ့တနိုင်ငံလုံးအတိုင်းအတာဆောင်တဲ့ညင်းချိုင်းရေးဆွေးနွေးပွဲတွေမစတင်ခင်မှာကြိုတင်ပြင်ဆင်တဲ့အနေနဲ့အခုလိုတွေ့ဆုံကြတာလို့မွန်ပြစ်သက်ပါတီနီးပညာအထောက်အကူပြုအဖွဲ့ခေါင်းဆောင်နိုင်ဟန်တာဘိန်ခိုင်းကပြောပါရယ်နိုင်ငံရေးလုံခြုံရေးစီးပွားရေးလူမှုရေးမြေယာနဲ့တဘာဝပတ်ဝန်းကျင်စတဲ့ကဏ္ဍကြီး၅ရပ်မ
င်းဖွဲ့ကိုတရုတ်ဘက်ချမ်းကနေပိတ်လိုက်တဲ့အတွက်နာနတ်ဆိုင်တောင်သူတွေနဲ့တည်တည်တံ့တွေအခက်ကြုံနေရပါတယ်တရုတ်ဆိုရအနေနဲ့မြန်မာနိုင်ငံဆိုရနဲ့ MOU ထိုးထားတဲ့တည်တည်ဝင်လာရှိမျိုးဖြစ်တဲ့ဖယင်းတီတခွားတီတရက်တီစီးတီနှင်းတီလိုင်ချီတီကျမောက်တီနဲ့မင်းကုတ်တီတို့ကတာတင်သွင်းခွင့်ပြုပေးပြီးနာနတ်တီပါဝင်ကြံတဲ့တိနှံအလုံးကိုတရုတ်ကောက်ခွန်ဌာနကစွန်လကစတင်ပြီးပိတ်ပင်ခဲ့တာပါနေဆာအနာပိုင်းတွေအနေနဲ့ညှိနှိုင်းမှုတွေလှုပ်ဆောင်နေပေမဲ့ဒီနေ့ချိန်ထိပြေလည်မှုမရသေးဘူးလို့မူဆယ်တရငားမှန်ကုံတွေရေးဆောင်တာဝန်ခံညွန်ကြားရေးမှုချုပ်ဦးတင်ရဲဝင်းကပြောပါတယ
်အခုသတင်းလွှာတွေဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာအထူးဒေသလေးကိုကိုပိုင်အုပ်ချုပ်ခွင့်ရဒေသရရှိအောင်ဆက်လက်တိုးပန်းသွားမယ်လို့မိုင်းလာခေါင်းဆောင်တွေကနေငင်းချင်းရင်နှစ်30ပြည့်အခမ်းအနားမှာပြောဆိုခဲ့ပါတယ်။ပြည်ထောင်စုကနေခွဲမထွက်တဲ့တိုင်းရင်းသားကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုတောင်းဆိုခဲ့တာပါ။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပြီးသွားမှာပါ။
ရှမ်းပြည်နယ်ရှိပိုင်းအထူးဒေသလေးရဲ့အဓိကရည်မှန်းချက်ဟာတိုင်းရင်းသားကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တည်ဆောက်သွားမယ်လို့စွန်လခုမှကျင်းပခဲ့တဲ့ငင်းချင်းရင်နှစ်30ပြည့်အခမ်းအနားမှာအထူးဒေသလေးဥက္ကဋ္ဌဦးဆိုင်လင်းကပြောဆိုခဲ့ပါတယ်။1989ခုနှစ်က BSC NDAA မိုင်းလာဖွဲ့နဲ့အစိုးရတို့အပြည့်ရဆိုင်ပြီးနောက်မိုင်းလာ၊ဇီလူ၊နမ်ပန်းစတဲ့ဒေသ၃ခုကိုစုပေါင်းပြီးတော့ရှမ်းပြည်နယ်ရှိပိုင်းအထူးဒေသလေးဖြစ်အစိုးရကသတ်မှတ်ပေးခဲ့တာပါ။အဲ့ဒီဒေသ၃ခုကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသမျိုးရရှိအောင်1993ခုနှစ်ကတည်းကတောင်းဆိုခဲ့တယ်လို့လည်းမိုင်းလာဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးခမ်းမောင်ကဆိုပါတယ်
ကျွန်တော်တို့93ကနေစပြီးတော့ဒီကနေ့အထိကျွန်တော်တို့ရဲ့တောက်ဆူချက်တာပဲနိုင်ငံရေးမှချက်ကျွန်တော်တို့ကပြည်ထောင်စုနဲ့ခေါ်ထွက်ဖို့ပြည်내တောင်းဖို့ဟုတ်လားဗာဒီသားတရားကျွန်တော်တို့မှမရှိဘူးကျွန်တော်တို့တောက်ဆူချက်နိုင်ငံရေးမှချက်တော့တိုင်းနာကိုပေါ့ချုပ်ခွဲနေစဒေတာပေါ့ဗျာတိုင်းနာကိုပေါ့ချုပ်ခွဲရဒေတာပေးပါကျွန်တော်တို့တောက်ဆူချက်အဲ့ဒါဖြစ်တယ
်မိုင်းလာဒေတာအပြင်ဝဒေတာတွေဖွံ့ဖြိုးတိုးတက်ရခြင်းဟာလေယခင်စစ်ဆေးရလက်ထက်1989ခုနှစ်မှာအပြစ်ခံရစေးရရယူပြီးနောက်တိုက်ပွဲတွေပြန်လည်ဖြစ်ပွားခြင်းမရှိအောင်ထိမ့်ထိမ့်နိုင်ခြင်းတွေကြောင့်ဖြစ်တယ်လို့တိုင်းနာခေါင်းဆောင်တို့ကပြောပါတယ်။ကရင်မျိုးသားစည်းရုံး KNU KNU ဘူအမြဲတမ်းကော်မတီဝင်မန်းငိမ့်မွန်ကတော့
မန်ကန်ရဲ့ policy တခုကိုချမှတ်နိုင်လို့အပြစ်ခံရစေးကိုထိန်းထားနိုင်တဲ့ညဉ့်ညံရေးကိုရှေ့ရှုနိုင်တယ်လို့ပြောလို့ရတာပေါ့။မန်ကန်ရဲ့ policy တရားမရှိဘဲနဲ့ဒါရည်ရှည်သွားလို့မရဘူး။
မိုင်းလာဖွဲ့ကနေကိုပိုင်အုံချိခိုးရစီတာတောင်းဆိုတဲ့အပေါ်မှာတိုင်းတားရေးဆောက်ကြီးလိမ့်လာသူဥမော်မောင်စုကအခုလိုအမြင်ရှိပါတယ်
သူတို့ကတော့လောလောဆယ်မှာတော့ဒီမိုင်းလာဒေသတွင်းမှာရှိရဲဒီရှမ်းအခါလွယ်ကိုကန့်စသဖြင့်ပေါ့အတိုင်းသားလူမျိုးစုတွေရဲ့ကိုပိုင်အုံချိုးရေးဒေသတည့်ရဖြစ်လိုချင်ပါတယ်အဲ့တော့ဒီနယ်မြေတတ်မှတ်ရေးနဲ့ပတ်သက်ပြီးတော့အစိုးရဘယ်လိုစဉ်းစားမလဲရှမ်းပြည်နယ်အနေနဲ့ကဘယ်လိုစဉ်းစားမလဲဆိုတာကတော့အရေးကြီးတဲ့ကိစ္စလို့ထင်ပါတယ
်အလားတူဧပြီလအတွင်းမှာကျင်းပခဲ့တဲ့အထူးဒေသနဲ့ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ကလည်းအဖွဲ့ရဲ့နှစ်30ပြည့်အခမ်းအနားမှာဝပြည်နယ်တည်ဆောက်ဖို့အတွက်ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ
ဆက်ပြီးတော့ငင်းချင်းရေးလုပ်ငန်းစဉ်တွေမှာပုံမဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာခြေစိုက်တဲ့စစ်တိုင်းဒေသကြီး၅ခုမှာလာမယ့်ဩဂတ်စ်လကုန်အထိအပြစ်ခတ်ရစေးကာလတိုးမြင့်ကြောင်းတပ်မတော်ကနေထုတ်ပြန်လိုက်ပါတယ်ဒီအပေါ်တိုင်းသားငင်းချင်းရေးတိုးပန်းနေတဲ့သူတွေဘလို့အမြင်ရှိနေပါသလဲမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
သမတော်ကဩဂုတ်လကုန်အထိအပြည့်ရသက်တမ်းနှစ်လထပ်တိုးလိုက်တာဟာမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့သွေးဆုံဆွေးနွေးရေးတွေဆက်လက်ဖြစ်ပေါ်လာနိုင်မယ်လို့ယူဆကြောင်းကချင်ပြည်နယ်ပြည်သူ့ပါတီဩဂတ်ထဒေါက်တာသူးကျန်ကအခုလိုပြောပါတယ်
ပြခရစီတမ်တော့ကနလာဩဂတ်30ရက်နေ့ထပ်တိုးလိုက်တာတဘောကသွေးဆုံဆွေးနွေးရေးဆက်တုပ်သွားဖို့အကြောင်းရှိတဲ့အတွက်ကြောင့်သူတို့ဒီပြခရစီရေကိုထပ်တိုးလိုက်တာဖြစ်တယ်
အလားတူအစိုးရနဲ့တမတော်ဘက်ကအဆိုပြုရေးဆွဲထားတဲ့ဘိုင်လက်ထွဲစာချုပ်မူကြမ်းကိုလည်းမြောက်ပိုင်းမဟာမိတ်အဖွဲ့၄ဖွဲ့နဲ့ဂျွန်လ30ရက်နေ့သွေးဆောင်ပွဲမှာပေးအပ်ခဲ့တယ်လို့လည်းအစိုးရငင်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကပြောပါတယ်
ဒီလိုပုံတွေကိုအပုပ်ပုပ်ရယ်ပြေးလိုက်ကြပဲရှိတယ်အဲ့ဒါတွေကိုလာမဲ့တစ်ပတ်သုံးပတ်ခလောက်မှာသက်ဆိုင်ဟာလည်းဖွဲ့နေတယ်သူတို့အဲဆက်မှာရှင်ရှင်လေးကြီးမှာဆိုးရွားကိုလည်းဖွဲ့တယ်ကျန်ရှင်လေးနဲ့လို့ပြောလဲတာ
Let's see Yinchanye Long Anze Matisonide, the Kudido, Tamaro Gesa Hale, Democracy Fetterninga, Simman, Tisau Nine Kama, Alolo Pishimina, Pitola Melu, KNU, Kayen Muta, Sion, Pohokamati Win, Padu Mani Manga, Kulu, Piavade.
ဒီနေ့ချင်းတကူကြီးတော့တတ်မလို့ဖွဲ့ဖို့ဆိုတာလက်တွေ့မကြဘူးတိုင်းသားတွေလည်းမစိုးရင်သိဘူးဒီအရေးကြီးတာနိုင်ငံပြဿနာကျွန်တော်တို့တိုင်းသားတွေလိုချင်တဲ့တတ်မလို့လိုချင်တဲ့အစိုးရလိုချင်တဲ့ဖက်ဒရယ်အစိုးရဖက်ဒရယ်ပုံစံတတ်မလို့အစိုးရကိုပြည်ပြောင်းဖွဲ့စည်းလို့ရှိရင်တကူကြီးတော့တတ်မလို့ဆိုတာအလိုလိုဖြစ်ရှင်းပြီးသားဖြစ်သွားမယ်တတ်မတော်အနေနဲ့ဒေတာကန်တိုင်းရင်းသားပြည
ချင်းပြည်နယ်ဘက်မှာခြေဆိုင်တဲ့စစ်တိုင်းဒေသကြီးနယ်မြေ၅ခုမှာလာမယ့်ဩဂတ်လကုန်အထိအပြည့်အစုံရေးသွင်းမြင့်လိုက်ကြောင်းကိုဂျွန်လ30ရက်နေ့မှာတမတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်လိုက်တာပါ။ဒါပေမဲ့လည်းမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တအံပလောင်တပ်ဖွဲ့ DNLA အဖွဲ့တွေနဲ့တော့တိုက်ပွဲတွေကြိုးကြားဖြစ်နေစေချင်နေမှရှိနေပါတယ်။မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ထဲမှာဝါမိုင်းလာနဲ့ရှမ်းပြည်တူသက်ရေးပါတီ SSPP တို့ကပြည်내အစ်စ်အပြည့်ရစဲရေးဘိုင်းနယ်ထွဲစာချုပ်ရေးထိုးနိုင်ခဲ့ပြီးကချင် KIA တအံပလောင် DNLA ကိုက MNDAA နဲ့ရခိုင်တပ်မတော် AA လေးဖွဲ့တို့ကတော့လက်မှတ်မရေးထိုးနိုင်နေပါဘူးရှင်
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။တစ်ဆွန်နေတဲ့ငြိမ်းချမ်းရေးပူးပေါင်းအဖြစ်ရှာဖို့ဆိုပြီး MCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကနေအစိုးရနဲ့တပ်မတော်ကိုဆွေးနွေးမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကဆောက်လုပ်လူသားတွေရခိုင်ပြည်နယ်မောင်တော်မြို့နယ်ကဒုက္ခသည်တွေအတွက်နေအိမ်250ကျော်ကိုမြန်မာအစိုးရထံလွှဲပြောင်းပေးခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေဆက်ဒေတာတိုင်းရင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။ဒီကနေ့မနေ့ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်နေတဲ့ VOE အစီအစဉ်တွေကိုရေဒီယိုကသာမကအင်တာနက်ပေါ်ကတဆင့်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ burmese@voenews.com အင်တာနက်ဆက်မြန်းနာနဲ့ VOE Burmese News Facebook ဆက်မြန်းနာပေါ်မှာလည်းနားဆင်နိုင်ပါတယ်ရှင်။ခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင
်။ဟော်မုဇ်ရေလက်ကြားကိုဖျက်နေတဲ့ဗြိတိရှ်အရင်းနှင်းတင်သင်းမိုးကိုအီရန်စစ်သင်းမိုးတွေကလမ်းပိတ်ဖို့အတွက်စ조사ခဲ့ကြတယ်လို့ဗြိတိန်အစိုးရကချက်သပရင်းနေမှာပြောကြားလိုက်ပါတယ်။အခင်းဖြစ်ပေါ်တဲ့နေရာမှာအီရန်သင်းမိုး၃ဆင်းပါဝင်ပတ်တဲ့နေကြောင်းဗြိတိန်စစ်သင်းမိုးကြီးကလည်းနှုတ်အားဖြင့်သတိပေးတော့မှပြန်ပြီးဆုတ်သွားကြကြောင်းဗြိတိရှ်အစိုးရရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဗြိတိန်ရဲ့အခုလိုဆွဆွဲမှုကမမှန်ကန်ဘူးလို့အီရန်တော်လိုင်းအဆောက်တပ် IRGC ကညင်းဆိုပါတယ်။တရားရေးလုပ်ငန်းတွေမှာနှောက်ယှက်ဟန်တားမှုအကျင့်ပြတ်ချဆမှုနေဆက်ဒေသမှာတရားမဝင်လာတဲ့မိသားစုတွေနဲ့ကလေးတွေကိုခွဲခြားထိန်းသိမ်းထားတဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လက်ရှိနဲ့အရင်အစိုးရအရာရှိတွေအကောက်ရွေးကောက်ပွဲအတွက်မဲဆွေရေးအဖွဲ့ဝင်တွေကိုဆင့်ခေါ်နိုင်တဲ့အမိန့်စာကိုထုတ်ပြန်ဖို့အတွက်အောက်လော်တော်တရားရေးကော်မတီကကြေတဲ့ပရင်းနေမှာပဲမဲခွဲဆုံးဖြတ်ပြီးတော့အတည်ပြုပေးလိုက်ပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Christine Krishna Bhutan ရဲ့အဖွဲ့ဟာကျေးဇူးပြုနေကစစ်တွေမြို့မှာရခိုင်မျိုးသားပါတီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့မင်းကန်ရက်ကဘုန်းကြီးကျောင်းမှာယာယီခေါ်လုံနေတဲ့ဆေးဘေးရှောင်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံပါတယ်။ဒါအပြင်မြေပုံမှာရှိတဲ့ Muslim ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံအမေရိကန်စိုက်ပျိုးရေးထွက်ခုံတွေဝယ်ယူပေးထားတဲ့ဂရီကိုအကောင့်ထဲဖော်ဖို့ပြက်ကွက်တယ်လို့ကြေညာပြင်းနေမှာဆွတ်ဆွဲပါတယ်။အခုလို Twitter ကဆွတ်ဆဲချက်ဟာနှစ်နိုင်ငံကုန်သွယ်ကိုယ်စားလှယ်တွေကြားမေလာတွင်ပြက်လွန်နေပါဆွေးနွေးပွဲတွေပြန်ဆက်တင်တဲ့အခုသတင်းပတ်တွင်မှာထွက်ပေါ်လာတာပါ
။သတင်းချင်းချက်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။တောက်ကြမနဲ့ VOE အစီအစဉ်တွေကိုလိုင်းဒိုမီတာ24.50 MHz နဲ့ဒုတိယပိုင်းနာရီဝက်မှာလိုင်းလက်မီတာ190 MHz ကနေထုတ်လွှင့်ပေးကြတာပါရှင်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းသာကြပါစေ။ကျေးဇူးများပါရှင်အောင်ပါ။
This program has come to you from the Voice of America, Washington.